Welcome to the Voice of America in Burmese.
Mingla paw ne pye song ne nya chan phit par si shin. Washington DC Bureau of U.S. American tan ga ni 2016 khu ne March la 22 ye tanin la ni nya season ni go myama san daw chin nya 9 na yi ga ni 10 na yi thi line no meter 24 25 30 ne 50 ne line la meter 190 ru ga ni dai yai thau lin ni ba bi shin.ဒီနေ့ညအတွက်စီစဉ်မှုကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တော့အောင်မာဒီညဘက်သတင်းတွေကိုမအေးတနာကျော်နဲ့တူချင်ညာပေးသွားမှာပါ။သမ္မတဥဘာမရဲ့ Cuba ခီးစဉ်အပေါ် Republican သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကပြင်းပြထန်ထန်ဝေဖန်လိုက်တာ။နောက်ဒီ IS စစ်သည်ကြွားတွေစီးနှင်ထားတဲ့အီရတ်နိုင်ငံမိုဇမ်မြို့ကိုပြန်လည်သိမ်းယူမဲ့တိုက်ပွဲတွေအတွင်အကြီးအကျယ်သွေးကြောင်စီးတပ်ဖြတ်မှုတွေရှိမယ်လို့ Kurdish ထိပ်တန်းခေါင်းဆောင်တူကပြောဆိုလိုက်တာ။ဒီလိုထိပ်တန်းရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်မှဝင်ကြီးဌာနတွေရှော့ချဖွဲ့စည်းမဲ့အစီအစဉ်ကိုဒီကနေ့လွှတ်တော်မှာတည်ပြုလိုက်ပြီဖြစ်သလိုအစိုးရအဖွဲ့ဝင်ကြီးတွေရဲ့စည်းရုံးကိုလည်းလွှတ်တော်မှာတင်ထားပြပါပြီ။အစိုးရတက်မှာပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ဘလို့အခမ်းကဏ္ဍကနေပါဝင်လို့ရနိုင်ပါမလဲ။သုံးသက်ချက်တချို့ကိုကြားရမှာပါ။
အစိုးရအဖွဲ့မှာယာရုတစ်ခုခုကိုယူနေသူကပါတီလုံခြုံရေးတာဝန်ကြီးကိုဆောင်ရွက်လို့မရတော့ဘူး။တော့ဒါပြည်ထောင်စုအဖွဲ့အစိုးရဖြစ်တဲ့အတွက်ဟိုတမန်ငံလုံးရဲ့ကိစ္စကိုဆောင်ရွက်ရမှာဖြစ်လို့ပါတီတော်ဝင်ကိုဆန့်ဆောင်လို့မရတော့ဘူးလို့အ
ဲတရားလွတ်တော်ရှေ့နေချုပ်ဥကိုနီတုံးသက်ပြောဆိုသွားတာပါမကြခင်မှာပြည်စုံနာဆင်ရပါမယ်တခါကျူးဘားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့တမန်ဝင်ခီးစဉ်အကြောင်းကိုလည်းတင်ပြပေးသွားအောင်ပါအခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကတက်လက်ကြေညာပေးကြပါမယ်ရှင်
ဆယ်စုနှစ်ငါးနှစ်ကြာကြာစီအခိရမီးစာတွေကိုဆုံးသက်ပြီးနောက်အမေရိကန်သမ္မတဘရိုက်အိုဘားမားဟာသူ့ရဲ့ကျူးဘားနိုင်ငံခီးစဉ်အတွင်းကျူးဘားသမ္မတရောကက်စတိုနဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမ္မတနှစ်ဦးလေးချိန်မြောက်အနေနဲ့မြို့တော်ဟာဗနာကသမ္မတနန်းတော်မှာတွေ့ဆုံမှာဖြစ်ပြီး2013ခုနှစ်ကသမ္မတနယ်ဆန်မန်ဒဲလာရဲ့ဇာပနာနဲ့လွန်ခဲ့တဲ့ဧပြီလကကျင်းပတဲ့ဒေတာရင်းထိပ်သီးအစည်းအဝေးပွဲကျင်းပခဲ့တဲ့ပနားမနိုင်ငံမှာလည်းသူတို့နှစ်ဦးတွေ့ဆုံခဲ့ပါတယ်။သမ္မတဘရက်အိုဘားမားကိုသမ္မတနန်းတော်မှာညစာစားဖို့နဲ့တက်ခင်းအဲ့ခံမှာဖြစ်ပါတယ်သမ္မတအိုဘားမားနဲ့အတူသမ္မတဂရော့သမီးနှစ်ယောက်တို့လည်းလိုက်ပါသွားကြတာဖြစ်ပြီးကျူးဘားနိုင်ငံသားရေးဝန်ကြီးဘရူနိုရော်ဒရီဂတ်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကလေးစိတ်မှကြိုဆိုခဲ့ပါတယ်ကျူးဘားနိုင်ငံဆိုင်ရာအမေရိကန်တန်ယုံတာဝန်ခံဂျက်ဖရီဒဲလာရန်တစ်လည်းသမ္မတနဲ့မိသားစုကိုလေးစိတ်မှတွေ့ရောက်ကြိုဆိုပါတယ်သမ္မတအိုဘားမားဟာသူနဲ့အတူအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုလုံးကလွှတ်တော်အမတ်တွေကုမ္ပဏီအကြီးအကဲတွေနဲ့အထင်ကြီးကကျူးဘားအမေရိကန်နယ်ပယ်တွေကိုခေါ်ဆောင်သွားခဲ့ပါတယ်။သမ္မတနှစ်ဦးရဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအတွင်းမှာအမေရိကန်နဲ့ကျူးဘားနိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီး Republican သမ္မတအလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump ကတော့ပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတရဲ့ Air Force One လေယာဉ်ကျူးဘားကိုရောက်ရှိပြီးချိန်မှာပဲ Donald Trump ကကျူးဘားသမ္မတ Raul Castro ဟာပို့ရဟမင်းနဲ့တခြားသူတွေကိုလေဆိပ်အထိဆင်ကျူးဆိုပေမဲ့သမ္မတ Obama ကိုစင်မကျူစွာနဲ့ပတ်သက်ပြီးဒါဟာလေးစားမှုမရှိကြောင်းပြသတာပဲလို့ဒီတနင်္ဂနွေနေ့ကထွေထွေကနေတစင်ပြောဆိုခဲ့ပါရခင်ဗျာ
အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့မနှေးစက်ပါဘူးလို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကအစ္စရေးအရေးကြိုးပမ်းတဲ့အဖွဲ့အဖွဲ့ကိုအာမခံလိုက်ပါတယ် AIPAC အမေရိကန်အစ္စရေးပြည်သူ့ရေးရာကော်မတီနဲ့ဝါရှင်တန်မြို့တော်မှာတနင်္ဂနွေနေ့ကစီဝေတော့အီရန်ဟာပြီးခဲ့တဲ့နှစ်ကနဲ့ရှင်နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ပို့ပြီးတော့မှဝေးသွားပါပြီလို့မစ္စတာဘိုင်ဒန်ကကတိပေးထားတာပါအမေရိကန်ပြည်ထောင်စုဟာအီရန်ကိုလုံးဝအလစ်မပေးဘဲနဲ့တရားစောင့်ကြည့်နေပါတယ်လို့ဒုသမ္မတဘိုင်ဒန်ကအစ္စရေးရေးဆောင်ရွက်နေသူတွေကိုပြောသွားပါတယ်မစ္စတာဘိုင်ဒန်ကအစ္စရေးရဲ့အနေနဲ့အရှိအလေပိုင်းပြည်ပခါမှာနှစ်ပြည်တော်ရှင်တွဲတည်ရှိရေးနိလန့်နဲ့အဖြေရှားဖို့လည်းတိုက်တွန်းထားတာပါအစ္စရေးနိုင်ငံကိုဒီမိုကရေစီနည်းကျဂျူးနိုင်ငံတစ်ခုအနေနဲ့ရပ်တည်နိုင်မဲ့လုံခြုံရေးနဲ့နိုင်ငံအနာဂတ်အတွက်ဆိုရင်တော့နှစ်ပြည်တော်ရှင်တွဲတည်ရှိနေထိုင်ရေးနည်းလမ်းနဲ့အပြေရှားမှပဲတည်စားပါမယ်လို့ကျွန်တော်မြင်နေဆိုပြီးတော့ပြောတော့တာဖြစ်ပါရင်ပါလက်စတိုင်းတွေကသူတို့နိုင်ငံအဖြစ်နဲ့တတ်မှတ်ချင်နေတဲ့မြေပေါ်မှာဂျူးခြေချစခန်းတွေတိုးချဲ့နေတဲ့ကိစ္စအပေါ်မှာပို့ပြီးတော့မကြေမနက်ဖြစ်လာနေကြပါတယ်ရှင်
IS စစ်ကြောရေးစီးနှင်းထားတဲ့ယူရက်နိုင်ငံမိုဇူးမျိုးကိုပြန်လည်သိမ်းယူမဲ့တိုက်ပွဲတွေအတွင်းအကြီးအကျယ်သွေးကြောင်စီးတပ်ဖြတ်မှုတွေဖြစ်မယ်လို့ Guardian State Bank ကောက်ဆောင်တူကပြောကြားလိုက်ပါတယ်။ဒီမျိုးကိုသိမ်းပိုက်ထားစဉ်နှစ်နှစ်တာကာလအတွင်း IS တွေဟာဥမင်လိုင်ကောင်းတွေတူးထားသလိုထောင်ချောက်တွေမိုင်းတွေလည်းတက်ဆင်ထားတယ်လို့ Polat Jangi က VOA ကိုပြောပါတယ်။ဒါပြင် IS တွေဟာမြို့နေလူဦးရေကိုလည်းထိန်းချုပ်ထားတယ်လို့ဆိုပါတယ်။မြို့ကန်လူဦးရေ80ရာခိုင်နှုန်းလောက်ဟာမိုဇူးမှာဆက်ရှိနေပြီးတော့တိုက်ပွဲတွေဖြစ်တဲ့အခါမှာသူတို့ကိုလူသားဒိုင်းတစ်ဖွဲ့အသုံးချနိုင်တယ်လို့ဂျန်ဂီကပြောပါတယ်။မြို့ကန်မိသားစုဝင်နေတဲ့အိမ်တလုံးထဲမှာအတူနေကြတဲ့ IS တွေကိုဘယ်လိုဘုံကျဲနှိမ်နေမလဲဆိုတာကိုလည်းသူကမေးခွန်းထုတ်ထားပါတယ်။2014ခုနှစ်ကစလို့ IS တွေဟာ အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဇူးကိုသိမ်းပိုက်ထားပြီးနိုင်ငံတော်ကသူတို့ရဲ့စီးရေးလှုပ်ရှားမှုတွေကိုအဲဒီကနေတဆင့်ထိန်းချုပ်ကုတ်ကဲနေတာပါ။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းကတော့အီရတ်တပ်ဖွဲ့တွေနဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေဟာမိုဇူးကနေကာလန်ခီတနာကြီးအကွာမှာတက်ဆွဲထားပြီးဒီမြို့ကိုပြန်လည်သိမ်းပိုက်ဖို့စီစဉ်နေပါတယ်ခင်ဗျာ။
ဥရောပသမဂ္ဂစီကိုပြောင်းရွှေ့လာတဲ့ဒုက္ခတွေအရေးတွေကန့်သတ်နိုင်မှုရည်ရွယ်တဲ့သဘောတူညီချက်ကိုကြီးကြပ်အကောင်အထည်ဖော်ဖို့အတွက်တူရကီနိုင်ငံကစောင့်ကြည့်ရေးအဖွဲ့ဝင်တွေဂရိနိုင်ငံ Lesbos နဲ့ Chios Jonos ကိုရောက်လာနေပါတယ်။ဂရိအာဏာပိုင်တွေနဲ့အတူအလုပ်လုပ်ဖို့အတွက်တူရကီကနေပြီးတော့ Mytilini စိတ်ကန်းကိုခီးသည်တင်တင်မောနဲ့ရောက်လာတဲ့စောင့်ကြည့်ရေးအဖွဲ့ဝင်တွေထဲမှာတော့အမျိုးသမီးတွေရောအမျိုးသားတွေရောပါဝင်ပါတယ်။ဒုက္ခသည်တွေကိုဥရောပတိုင်းပြည်တွေမှာမြင်းမြဆန်ဆန်နေရာချပေးရင်းနဲ့ဂရိကျွန်းတွေကဒုက္ခသည်တွေကိုတူရကီနိုင်ငံကိုပြန်ပို့ဖို့အတွက် EU ဥရောပခေါင်းဆောင်တွေတူရကီနိုင်ငံတို့အကြားမှာအရင်တစ်ဘက်ကရခဲ့တဲ့တမန်ဝင်သဘောတူညီချက်ကိုဂရိနိုင်ငံဘက်ကအမြန်အကောင့်ထဲဖော်ဖို့လုပ်နေတဲ့အချိန်မှာပဲတူရကီကစောင့်ကြည့်ရေးအဖွဲ့ဝင်တွေအခုလိုရောက်လာကြတာဖြစ်ပါတယ်သဘောတူညီချက်အရဆိုရင်မလ20ရက်နေ့အထိဂရိနိုင်ငံကိုတရားမဝင်ဝင်ရောက်လာတဲ့ဆီးရီးယားနိုင်ငံသားအပါအဝင်ရွှေ့ပြောင်းဒုက္ခတွေအားလုံးကိုမှတ်ပုံတင်ပြီးတော့သူတို့ရဲ့ခေလုံးငွေရှောက်ထားမှုကိုလက်ခံစစ်ဆေးပြီးဆိုတာနဲ့သူတို့ကိုတူရကီကိုပြန်ပို့မှာဖြစ်ပါတယ်။အဲ့ဒီလုပ်ငန်းတွေကိုဧပြီလ4ရက်နေ့မှာစတင်မယ်လို့ခန့်မှန်းရပါတယ်။ခေါလုံခွင့်လျှောက်ထားမှုတစ်ခုချင်းစီကိုစီစစ်ဖို့တရားသူကြီးတွေဘာသာပြန်တွေနေဆက်လုံခြုံရေးအဆောင်တွေနဲ့တခြားသူတွေပါဝင်ဝန်ထမ်း4000လောက်နဲ့လုပ်ငန်းအဖွဲ့အဖွဲ့ဖို့အကူအညီပေးဖို့လဲဥရောပသမဂ္ဂကကတိပြုထားပါတယ်။မလ20ရက်နေ့နောက်ပိုင်းမှာရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတော့ဂရိနိုင်ငံပင်မကုန်းမြေစီကိုတွားရောက်ခွင့်ပြုမှာမဟုတ်ပါဘူး။မနစ်ကတော့ဥရောပကိုရွှေပြောင်းဒုက္ခသည်တတန်ဝင်ရောက်လာခဲ့တဲ့အဓိကလမ်းကြောင်းကိုပိတ်ဖို့ရည်ရွယ်ပြီးတော့ရယူခဲ့တဲ့ဒီသဘောတူညီမှုတရားဝင်စတင်အကြုံးဝင်ပြီးတော့နောက်တစ်ရက်ဒီကနေ့မှာပဲမနေ့9နှစ်နေမှာဒုက္ခသည်1662ယောက်ရောက်လာခဲ့ပါ၏ပထမရက်ထက်လူဦးရေနှစ်ဆပိုများပြီးတော့ရောက်ရှိလာတာလို့တာဝန်ရှိသူတွေကပြောပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နယ်လာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာတာတိုပြည့်မစ်ဆိုင်းတုတ်ကြီးတွေကိုနိုင်ငံအရှိဘက်ပင်လယ်ပြင်ထဲကိုပစ်လွတ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအရှိဘက်ဟမ်ဟန်းမြို့ကနေမစ်ဆိုင်းတုတ်ကြီးတွေကိုဒီကနေ့ပစ်လွတ်ခဲ့တာလို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဘယ်လိုမစ်ဆိုင်းရော့ကက်ဒုံးကြီးဆိုတာမျိုးကိုတော့ပြောမတော့ပါဘူး။ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုကိုတုတ်ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာတာလက်ပြည့်မစ်ဆိုင်းတုတ်တွေကိုပင်လယ်ပြင်စီပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကလွန်ခဲ့တဲ့အပတ်တွင်းတုန်းကလည်းပြောကြားခဲ့ပါသေးတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစေလေးချင်းမှုကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার လက်နက်နဲ့လက်အုပ်မှု UP တိုက်ခိုက်မယ်လို့လည်းမြောက်ကိုရီးယားကသတင်းပတ်ပေါင်းအတော်ကြာချင်းချောက်နေခဲ့တာပါ။ဒီစေလေးချင်းမှုဟာသူတို့နိုင်ငံကိုကျူးကျော်သိမ်းပိုက်ဖို့ပြင်ဆင်လေ့ကျင့်နေတာလို့မြောက်ကိုရီးယားဘက်ကယူဆထားတာပါခင်ဗျာ။
အရှိတောင်အာရှမှာမိုးကောင်ရေရှားဖြစ်လို့ကမ္ဘောဒီးယားနဲ့ဗီယက်နမ်ကျေးလက်ကမဲကောင်မြေကြီးထဲမှာစားတဲ့ပါဝင်မှုမြင့်တက်လာတဲ့အပေါ်စိုးရိမ်မှုတွေပိုတိုးလာနေတယ်လို့ရေကာတာဆောက်လုပ်တဲ့အခါမှာမြင်းညာဘက်ကနိုင်ငံတွေရဲ့အခွင့်အရေးကိုလေးစားလိုက်နာပါမယ်လို့လာအိုစ်အစိုးရမကြာခင်ကပြောခဲ့တဲ့ကတိအပေါ်မှာလည်းတန်တရားတွေရှိနေပါတယ်မကြာခင်ကမှလာအိုကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှူးချုပ်ဘောင်ဟန်ဘိုယာချီရဲ့အာမခံချက်ကြောင့်မဲကောင်မြစ်ကြောင်တခြားမှာတည်ရှိနေတဲ့နိုင်ငံတွေနဲ့လာအိုစဆိုးရကညှိညိနိုင်နိုင်လှုပ်သွားလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာခဲ့တာပါရေကာတာဆောက်လုပ်ရင်ဖြစ်ပေါ်လာနိုင်တဲ့တဲရောက်မှုတွေကိုလာအိုစ်နိုင်ငံကလေးလာထားပြီးတော့ကမ္ဘောဒီးယားနဲ့နယ်စပ်မြောက်ဘက်မှာတည်ဆောက်မဲ့အငင်းပွားပွဲဒေါင်ဆာဟွန်ရေအားလျက်စစ်စီမံကိန်းကိုအကောင့်ထဲပေါ်တဲ့အခါမှာစိုးကျိုးတွေနည်းနိုင်သမျှနည်းအောင်လုပ်ပါမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုအာမခံခဲ့တယ်လို့ Phnom Penh Post သတင်းစာထဲမှာဖော်ပြခဲ့ပါတယ်။ဒါမဲ့လည်းမဲခေါင်မြစ်ကိုမိတီပြီးတော့နေထိုင်ရှင်သန်နေကြတဲ့သူအများစုကတော့လာအိုစဆိုးရရဲ့အာမခံချက်ကိုအနှစ်သာရမရှိဘူးလို့မြင်ကြတာပါ။ဌာနေတိုင်းရင်းသားတွေပါဝင်မဲခေါင်မြစ်တခြားမှာနေထိုင်ပြီးတော့မိခိုအားထားလောက်ကင်စားတောက်နေကြတဲ့လူပေါင်းကတန်90နီးပါးရှိပါတယ်ရှင်။
လွန်ခဲ့တဲ့နှစ်ပေါင်း2005လောက်ကလို့ယုံကြည်ရတဲ့လူအရိုးစုတွေကိုအော်စတြေးလျနဲ့လာအိုနိုင်ငံပူးတဲ့သူတွေတနာအသိကရှာဖွေတွေ့ရှိခဲ့ပါတယ်။တန်ခိကလို့ယူဆတဲ့ဒီအရိုးစုတွေကိုကြောက်အိုးတွေထဲမှာရှာဖွေတွေ့ရှိတာပါ။ဒေသရင်းနေရာအနှံ့ပြားမှာရှိနေတဲ့ဒီကြောက်အရိုးအိုး100လောက်နဲ့ပတ်သက်ပြီးဗဟေရီဖြစ်နေတာတွေကိုအခုရှာဖွေတွေ့ရှိမှုကနေအထောက်အကူဖြစ်ရတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ လာအိုနိုင်ငံအလဲပိုင်းရှီယန်ခေါင်ဒေတာကဒီကြောက်ရိုးအိုးတွေနဲ့ပတ်သက်ပြီးရှီယန်ပစ္စည်းစူးစမ်းလေ့လာတဲ့သုတေသနပညာရှင်တွေကြားမေးခွန်းထုတ်เสียအများပြားတော့ကြန့်ရှိနေပါသေးတယ်။ဒီကြောက်အိုးတချို့ဟာအလေးချိန် 30 metric တန်လောက်ရှိပြီးတော့8 km နဲ့ 30 km အကွာဝေးရှိတဲ့နေရာကနေအခုအခါမှာစုပေါင်းထားပြီးလို့အဖွဲ့ခေါင်းဆောင်ဩစတြေးလျအမျိုးသားတက္ကသိုလ်ရှီဟောင်းပစ္စည်းသုတေသနပညာရှင်ဒိုဂယ်အိုရီလီကပြောပါရယ်ဒီအကြောက်ရိုးတွေဘယ်လိုရှိနေခဲ့တာလဲဘယ်သူတွေကလုပ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အခုအခါမှာအနေအကျဉ်းသာသိရှိနေသေးတာလည်းဖြစ်ပါရယ်ခင်ဗျာ
လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့တွေ့တဲ့ဖြစ်တည်လာတာဒီကနေ့ဆက်နှစ်တင်တင်ပြပါရယ်အချိန်ကာလအစဲစုနှစ်တခုအတွင်းမှာနိုင်ငံရေးသမားတွေတည်င်းတောက်တွေထင်ပေါ်ကျော်ကြားသူတွေနဲ့လူငယ်အများစုအချင်းချင်းကြားဆက်သွယ်ရမှာတွေ့တဲ့ကအထူးကြားတဲ့နေရာမှာရှိခဲ့ပါရယ်စီးပွားရေးလူငယ်အကြီးအသေးအဆောင်ကလည်းသူတို့လူငယ်အကြောင်းတွေ့တဲ့ကိုအသုံးပြုပြီးတော့ကဘာတိအောင်ကြီးညာပါရယ်2009ခုနှစ်ကဟက်ဆန်မြစ်ထဲကိုလေရင်အရေးပေါ်ဆင်းသက်ခဲ့ရတာကိုတွေ့တဲ့မှာစပြောခဲ့သလို2011ခုနှစ်မှာအမေရိကန်ကအိုဆာမာ ဘင်လာဒန်ကိုတုံ့တင်နိုင်ခဲ့ကြောင်းနဲ့ပါကစ္စတန်အမျိုးသားတအုပ်ကတွေ့တဲ့မှာရေးသားခဲ့ပါရယ်2012ခုနှစ်မှာအာရဗ်နေဦးတော်လန်ကြီးကတွေ့တဲ့ကိုအသုံးပြုပြီးတော့သူတို့ရဲ့လှုပ်ရှားမှုကိုအများကြီးအောင်လို့လှုံ့ဆော်ကြေညာခဲ့ပါရယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မဲအေးသနာကျော်တို့ကကြေညာပေးခဲ့ကြတာပါရှင်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေတလဲတင်ပြစင်ပါရယ်အရင်ဆုံးကတော့အစိုးရတစ်ဖွဲ့စည်းနဲ့လွှတ်တော်ဘက်ကသတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတစ်မှာဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းမဲ့အစီအစဉ်ကိုဒီကနေ့ပဲလွှတ်တော်မှအတည်ပြုလိုက်ပါပြီ။ဝန်ကြီးဌာနတွေကိုလျှော့ချပြီးတော့အသုံးစိတ်တွေပို့ထွက်လာမယ့်အတွက်လိုအပ်တဲ့နေရာတွေမှာအသုံးပြုနိုင်မှာဖြစ်တယ်လို့ဝန်ထမ်းတွေအနေနဲ့အလုပ်ကိုင်ဆုံးရှုံးမှာကိုမစိုးရင်ကြဖို့လေဒီကနေ့လွှတ်တော်မှာအစိုးရတစ်ရဲ့အစီအစဉ်တွေကိုတင်ပြရမှာသမ္မတသိဦးထင်ကျော်ကကတိပြုပြောကြားသွားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်သမ္မတသိကဝန်ကြီးဌာနတွေလျှော့ချတာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လွှတ်တော်မှာလာရောက်ရှင်းလင်းတင်ပြခဲ့တဲ့အပေါ်လွှတ်တော်ကအတည်ပြုလက်ခံလိုက်တာဖြစ်ပါတယ်။ဝန်ကြီးဌာနတွေလျှော့ချတာဟာအရေးအတွက်ထက်အရေးချင်းကိုဦးစားပေးဖို့ရည်ရွယ်တာသာဖြစ်ပြီးဝန်ထမ်းတွေအလုပ်အကိုင်ဆုံးရှုံးမှာကိုမစိုးရိမ်ကြဖို့လေအာမခံလိုက်ပါတယ်
။တချို့ဝန်ထမ်းများကဝန်ကြီးဌာနများညှောနှဲသွားလို့အလုပ်လက်မဲ့ဖြစ်သွားမှာကိုစိုးရိမ်ကြောင်းကြားသိရပါတယ်။ဝန်ကြီးဌာနများကိုပေါင်းစည်းလိုက်ခြင်းအပြင်ဝန်ကြီးဌာနနဲ့ဝန်ကြီးဥယျာဉ်ညှောနှဲသွားတာသာရှိပါတယ်။ဝန်ထမ်းများကိုတင်တော်သလိုပြောင်းရွှေ့နေရာခြားနာခြင်းအပြင်အလုပ်ကိုင်လုံခြုံမှုပေးမှာဖြစ်ပါတယ်။နိုင်ငံဝန်ထမ်းများအနေနဲ့ဥပဒေစီမင်းစည်းကမ်းများနဲ့ညီညွတ်ချင်းရှိတဲ့အလုပ်မျိုးကိုသာလုပ်ကင်မယ်ဆိုတာကလုပ်လက်မဲ့ဖြစ်စရာအကြောင်းလုံးဝမရှိပါကြောင်းကိုပြောကြလိုပါတယ
်။သမရတိဦးထင်ကျော်ကသူဦးဆောင်မဲ့အစိုးရတဲ့ရဲ့လှုပ်ဆောင်သွားမဲ့ရှေ့လုပ်ငန်းစဉ်မူဝါဒအချုပ်ကိုလည်းပြည်တော်စုလွှတ်တော်မှဒီကနေ့တင်ပြခဲ့ပါသေးတယ
်။ကျွန်တော်အနေနဲ့အရေးအတွက်ချက်အရေးချင်းကိုဦးစားပေးရေးအဂတိပြင်းစင်သောလူအပိုင်းအဝိုင်းပေါ်ဆောင်ရေးအမျိုးသားအကျိုးစီးပွားကိုရှေ့ရှုရေးပြည်သူဘာသာငွေများချိုးချံချွေတာရေးနဲ့စွန်းဆောင်ရေးပြည့်ဝရေးကျစ်လက်ခိုင်မာသောပြည်တော်စုအစိုးရတရဖွဲ့စည်းနိုင်ရေးကိစ္စတို့ကိုဥတီ၍ဆောင်ရွက်ပါကြောင်းပြည်တော်စုလွှတ်တော်ကြီးတို့အလေးအနက်ရှင်းလင်းတင်ပြပါရခင်ဗျာ
လက်ရှိသမရဦးသိန်းစိန်လက်ထက်မှာဝင်းကြီးတဦးလစာ330ဒူးဝင်းကြီးတဦးလစာ320ကိုနိုင်ငံတော်ကပေးဆောင်နေရပြီးအခြားသောအဆောင်ရောင်တွေဖြစ်တဲ့အိမ်ကားစတဲ့အဆောင်ရောင်တွေအတွက်လည်းနိုင်ငံတော်ကကြားခံရတဲ့ဈေးတွေလည်းရှိနေပါတယ်။ဝင်းကြီးဌာနအချုပ်လျှော့ချလိုက်တဲ့အတွက်တန်း9000လောက်ကိုတက်တာသွားမယ်လို့သမရတစ်ကဒီကနေ့လွှတ်တော်မှာပြောဆိုလိုက်ပါတယ်။သမရကပို့ထွက်လာမယ့်ငွေတွေကိုပညာရေးကဏ္ဍနဲ့အခြားဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေမှာသုံးမဲ့အပေါ် NNER အမျိုးသားပညာရေးကွန်ရက်ကဦးစိုးဝင်းကတော့သူ့အမြင်ကိုခုလိုပြောပြပါဗျာ
။ခုနဘတ်ဂျက်ကခုနအခြေခံပညာရေးကိုကျွန်တော်တို့ကအတင်မနေ့ကအလဲအန်ပညာရေးပေါ့နော်အတင်ပြင်းမှုတွေနိုင်ငံတကာမှာဆိုလက်တန်းတွေကိုမတင်မနေ့ကဖြည့်မိတဲ့နိုင်ငံတွေမှာလုပ်နေကြပြီပေါ့နော်။ခလေးတွေကိုကျွန်တော်တို့စပြီးပြုမြင်နေမတင်မနေ့အလဲအန်ပညာရေးမှာခလေးတွေအကြောင်းမတင်ရတာမျိုးမဖြစ်အောင်အကြောင်းထွက်ပြီးတော့အလုပ်လုပ်ရတဲ့ရင်းသားတွေကခင်ဗျခလေးလူသမားတွေအများကြီးပဲတဲ့နိုင်ငံလုံးကျွန်တော်အဲ့ဒါတွေမဖြစ်အောင်ကျွန်တော်တို့ဒါစွမ်းကုန်ပြုမြင်ဆောင်ရွက်ကြဖို့လိုတယ်ပေါ့
။လာမယ့်အစိုးရတစ်ကိုဖွဲ့စည်းတာမှာလက်ရှိထားရှိထားတဲ့ဝန်ကြီးဌာန10ခုကျော်ကိုသက်ဆိုင်ရာဌာနတွေအလိုက်ပေါင်းစပ်လိုက်တာကြောင့်ရှိနေတဲ့ဝန်ကြီးဌာန30ကနေအစိုးရတစ်လက်ထက်မှာတော့ဝန်ကြီးဌာနအခု20ကျော်ပဲထားရှိတော့မှာဖြစ်ပါတယ်။ဒါကိုအများစုလက်ခံကြိုဆိုကြပေမဲ့အချို့တွေကလည်းဝေဖန်တာတွေရှိနေပါတယ်။ယဉ်ကျေးမှုနဲ့သာသနာရေးဝန်ကြီးဌာနလို့ပြင်ဆင်လာမှလည်းသာသနာရေးကိုနောက်ထပ်ထားတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်။ ဒီကနေ့မှာတော့ပြည်တော်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းကရင်ကျေးမှုနဲ့တာသနာရေးဝန်ကြီးဌာနအမည်စင်းကိုတာသနာရေးနဲ့ရင်ကျေးမှုဝန်ကြီးဌာနရဲ့လို့နာမည်ပြောင်းလဲလိုက်ကြောင်းဒီကနေ့လွှတ်တော်မှာအတည်ပြုပြောဆိုလိုက်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်ပြီးအမျိုးသားရင်ကြားစိတ်ရည်ကိုဥတီဆောင်ရွက်မယ်လို့သမ္မတကကတိပြုပြောဆိုလိုက်တဲ့အပေါ်ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။သမ္မတကြီးပြောရဲတိုင်းရင်းသားတွေနဲ့ခွင့်ရတူတွားလို့ရစန္ဒတွေကိုဥဆောင်တဲ့သမ္မတအတိုင်းအစိုးရဖွေတိုင်းကအလေးနဲ့ထားပြီးမှစီယုံဖို့လို့စီယုံတဲ့အခါမှာလေးပဲကိုလိုချင်တာကြီးပဲလုပ်လို့မရဘူး။တိုင်းရင်းသားတွေဘာလို့ချင်တယ်လဲဆိုတဲ့ root cause ပေါ့။အဲ့ဒီအကြောင်းရင်းကိုချင်းကတ်တဲ့အခါမှာလေတိုင်းရင်းသားတွေရဲ့မျက်လုံးလေးကိုဝန်ကြည့်ဖို့လို့ပြည်တော်စုဆိုတဲ့ဝဟဟအောင်မှာတိုင်းရင်းသားရဲ့ခံစားချက်ကိုမြစ်ပစ်ထားတဲ့မြက်ကလပ်ပတ်လို့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်မှုတိုင်းရင်းသားအရေးကိုဆောင်ရွက်မယ်ဆိုရဲဆောင်ရွက်ချက်အားလုံးကစစ်ကူးရင်တာပဲဖြစ်သွားလိမ့်မယ
်ပြီးခဲ့တဲ့မတ်လ18ရက်နေ့ကသမ္မတသစ်ဦးထင်ကျော်ကနောင်လာမယ့်အစိုးရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးလွှတ်တော်မှာတင်ပြခဲ့ပါတယ်ဒီတင်ပြခဲ့တာကိုဒီကနေ့မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်လက်ရှိထားရှိမဲ့ဝန်ကြီးဌာန22ခုမှာကာကွယ်ရေးနယ်စပ်ရေးရာဝန်ကြီးဌာနနဲ့ပြည်ထရေးတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ကခန့်အပ်သွားမှာဖြစ်ပါတယ်သမ္မတသစ်ဦးထင်ကျော်ကခန့်အပ်မဲ့ဝန်ကြီးဌာန18ခုကဝန်ကြီးတွေရဲ့အမည်စင်းတွေကိုမနှက်ဖန်ပြည်ထောင်စုလွှတ်တော်မှာထုတ်ပြန်ကြေညာသွားမယ်လို့ပြည်ထောင်စုလွှတ်တော်နိုင်ငံကဒီကနေ့လွှတ်တော်မှာကြေညာလိုက်တာကြောင့်မနှက်ဖန်မှာဝန်ကြီးတွေရဲ့အမည်စင်းတွေထွက်ပေါ်လာတော့မှာဖြစ်ပါတယ
်သမ္မတသစ်ရဲ့ဝန်ကြီးဌာနရှော့ချဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်မှာဒီကနေ့အတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့မမေခအစူစီတင်ပြပေးသွားတာပါတဆက်တည်းမှာပဲအစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြပေးချင်ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ဖွဲ့စည်းမဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေအမည်စင်းကိုလွှတ်တော်ကိုပေးပို့လိုက်ပြီဖြစ်တဲ့အကြောင်းပါတီပြောခွင့်ရသူဒေါက်တာစောမြင့်မောင်ကပြောပါရယ်။အစိုးရအဖွဲ့ထဲမှာတော့ NLD ပါတီကသာမကတိုင်းရင်းသားတွေနောက်ပြင်ပကကျွမ်းကျင်သူတွေပါပါဝင်မှာဖြစ်တယ်လို့လည်းသူကပြောပါရယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။NLD အစိုးရတက်လက်ထက်မှာပြန်လည်ဖွဲ့စည်းမဲ့ဝင်ကြီးဌာန22ခုအတွက်ဝင်ကြီးတွေရဲ့အမည်စင်ကိုပြည်အောင်စုလွှတ်တော်ကိုပေးပို့လိုက်ပြီးမနေ့ဖြန်မှာလွှတ်တော်တွင်တရားဝင်ကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ NLD ကခန့်အပ်တာဝန်သိပေးသွားမဲ့သူတွေထဲမှာတော့ပါတီဝင်တွေရောပြင်ပကသူတွေပါနေပယ်အသီးသီးကပါဝင်မှာဖြစ်တယ်လို့ပါတီရဲ့ပြောခွင့်ရသူဒေါက်တာစောမြင့်မာကပြောပါတယ်
။ပြည်အောင်စုလွှတ်တော်ရုံးကိုပေးရတဲ့ဒီရွေးချယ်တင်မြောက်ခံတာဆိုတမနာပေးရလာပေါ့ကွာမျိုးစည်းကနေရောက်တွေပါတယ်မမျိုးရတယ်မျိုးစည်းပါတယ် NLD ပါတယ်ပညာပညာရှင်လည်းပါပါတယ် NLD ပါတယ်တယန်းသားလည်းပါတယ်နော်ပညာရှင်လည်းပါတယ်နော်
NLD အစိုးရတဲ့လက်ထက်မှာအသစ်ဖွဲ့စည်းမဲ့တိုင်းဒေသရေးရာဝန်ကြီးဌာနအတွက်ကိုတော့တိုင်းဒေသကောင်းဆောင်တအုပ်ကိုတာဝန်ပေးဖို့စီစဉ်ထားတယ်လို့ဒေါက်တာဇော်မြင့်မောင်ကပြောပါတယ
်တိုင်းဒေသရေးရာဝန်ကြီးဌာနမှာတိုင်းဒေသတအုပ်ကိုခန့်မှန်းဟိုဟာဖြစ်တယ်ပေါ့တာဝန်ပေးတယ်ဆိုတာကိုပြောတာပါနောက်နိုင်ငံရဲ့အကျိုးကိုပြုတာပြည်သူ့လွတ်တော်ကိုယ်စားလှယ်တွေမှာအကျိုးပြုနိုင်တယ်လားအပြန်လူကအကျိုးမပြုနိုင်ဘူးလားဒါတွေလည်းစဉ်းစားရအောင်ပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတတာဝန်ယူခွင့်မရှိတဲ့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့အစိုးရအသစ်မှာဘလို့အခမ်းကဏ္ဍကတာဝန်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းပါတီနဲ့အစိုးရအသစ်ကိုပါဥဆောင်မှုပေးနိုင်ဖို့ရည်ရွယ်ထားတယ်လို့ဒေါက်တာစောမြင့်မောင်ကပြောပါတယ်
။ဒေါက်ဆန်းစုကြည်ကတော့ကျော်တော်ဆန်းစုကြည်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌ။အဲတော့ NLD ဖွဲ့တဲ့အစိုးရမှလည်းဒေါက်ဆန်းစုကြည်ပဲဥဆောင်မှာပေါ့ကွာ။ NLD ကြီးကိုဥဆောင်တယ်ဒေါက်ဆန်းစုကြည်ဖြစ်တဲ့အတွက် NLD ဖွဲ့တဲ့ဆိုရတယ်ဒေါက်ဆန်းစုကြည်ဥဆောင်မှာပါ။အဲ့ဒီကျတော့မြန်မာ့ဌာနပိုဇီရှင်ဆိုတာအရေးကြီးသေးသလား
NLD အစိုးရအသစ်ကဝင်ကြီးဌာနအများစုအတွက်ခန့်အပ်တာဝန်ပေးမှာဖြစ်ပေမဲ့အရေးကြီးတဲ့ဝင်ကြီးဌာန၃ခုဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့နယ်စပ်ရေးရာဝင်ကြီးဌာနတွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ဆွေရသစ်ကိုဦးဆောင်မဲ့ NLD ပါတီကနေပြီးတော့အစိုးရအဖွဲ့ဝင်ဝင်ကြီးတွေရဲ့စီရင်လွှတ်တော်ကိုတင်သွင်းထားတဲ့အကြောင်းကိုထက်အောင်ကသတင်းပေးပို့သွားတာပါပါတီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်အနေနဲ့ပါတီတွင်းနဲ့ဒီအစိုးရအသစ်မှာဘလို့အခမ်းကဏ္ဍကနေဦးဆောင်ပါဝင်မလဲဆိုရဲဒီသုံးသက်ချက်တချို့ကိုလည်းကြည့်အောင်ပါအစိုးရအသစ်ကိုဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်အနေနဲ့ပါတီကိုရောအစိုးရအဖွဲ့ကိုပါဦးဆောင်သွားမယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုကြပါတယ်ဒေါက်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတယောက်ဖြစ်နေတာဝန်ယူမယ်ဆိုရင်တော့ပါတီကိုရောအစိုးရအဖွဲ့ကိုပါဦးဆောင်နိုင်ခွင့်အခြေခံဥပဒေအရအကန့်အသတ်ရှိနေတယ်လို့ပါတီကောင်းဆောင်အဖြစ်နဲ့အစိုးရနဲ့လွှတ်တော်ကိုဦးဆောင်ဖို့ကလည်းအခက်အခဲရှိမယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။အစိုးရတင်တဲ့လွှတ်တော်ကိုဦးဆောင်မဲ့ပါတီကြီးရဲ့ကောင်းဆောင်အနေနဲ့ဘယ်လိုအနေအထားမျိုးနဲ့မြန်မာနိုင်ငံရေးဦးဆောင်အခမ်းအကဏ္ဍမှာပါဝင်လာနိုင်မလဲဆိုတာကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။အစိုးရတဲ့အဖွဲ့ဝင်ဝန်ကြီးတွေရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်ကအင်ကာနေ့မှာထုတ်ပြန်ပေးမှာဖြစ်ပါတယ်။အခြေခံဥပဒေအရသမရဖြစ်ခွင့်ကန့်သက်ခံထားတဲ့ထိတ်တန့်နိုင်ငံရေးခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့တော့ ပါတီနဲ့အစိုးရအဖွဲ့ကိုဥဆောင်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုထားပါတယ်။ဒေါက်ဆာဆုကြည်အနေနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးနေရာရယူလိုက်ရင်ပါတီဥဆောင်မှုအခန်းကဏ္ဍကိုလက်လွတ်ရမှာဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကိုနီကပြောပါတယ်
။တကယ်လို့ဒေါက်ဆာဆုကြည်ကအစိုးရအဖွဲ့ထဲမှာယာရုတစ်ခုခုကိုယူလို့ရှိတယ်အော်ဒါအစိုးရဖွဲ့ရမှာတမရလူရင်းပေါ့ဗျာကျန်တဲ့အခုကျွန်တော်တို့ဝင်ကြီးဌာနတစ်ခုကိုခိုင်မယ်နှစ်ခုခိုင်အစိုးရပါလို့ဥပမာပြောတာပေါ့နော်အဲ့ဒါလို့အစိုးရအဖွဲ့မှာယာရုတစ်ခုခုကိုယူရင်သူကပါတီလုံးဝတာဝန်ကြီးကိုဆောင်ရွက်လို့မရတော့ဘူးတော့ဒါပြည်ထောင်စုအဖြစ်အစိုးရဖြစ်တဲ့အတွက်ဟိုတမန်ငံလုံးရဲ့ကိစ္စကိုဆောင်ရွက်ရမှာဖြစ်လို့ပါတီတာဝန်ကိုထမ်းဆောင်လို့မရတော့ဘူးလို့ဒါဘုရားရှင်ရဲ့ဥပဒေကတ်တတ်ထားတာမှတ်ပါတယ်မဆောင်ချစ်ပြည်ပေါ်ချေကဥပဒေနဲ့မဆန့်ကျင်စီပဲနဲ့ပြည်ပသူ့အဖွဲ့ရာထူးတာဝန်တစ်ခုခုကိုပြဋ္ဌာန်းတတ်ပတ်ပြီးလဲဆိုရင်အဲ့ဒီပြဋ္ဌာန်းတတ်မှတ်ချက်နဲ့အရင်အဲ့ဒီရာထူးကိုကင်တွယ်ပြီးတော့လိုအပ်တဲ့လမ်းညွှန်မှုတွေကိုသူကအစိုးရအဖွဲ့ကိုပြောသတ်တော်ဘက်ကရောပြေးသွားနိုင်နေတယ်ဟာသူ့အပ်တဲ့ရာထူးတာဝန်အပေါ်မှာလည်းမူတည်နေတယ်ဒီကိစ္စနဲ့မှာသူကပါတီဥက္ကဋ္ဌဖြစ်ဆက်ရှိနေမှာဖြစ်တဲ့အတွက်ပါတီကိုလည်းသူကထိန်းချုပ်သွားလို့ရမယ်ကျွန်တော်အဲ့ဒါကိုပြောတာ
ပါတီနဲ့အစိုးရအဖွဲ့နောက်လွှတ်တော်ကိုဥဆောင်မှုပေးနိုင်မယ်ဒေါက်ဆန်းစုကြည်အတွက်ယာဒူးနေရာတရက်ကိုတမနာကဖြစ်စေပြည်ထောင်စုလွှတ်တော်ကဖြစ်စေဖွဲ့စည်းပေးနိုင်တယ်လို့လည်းတရားလွှတ်တော်ရှင်နေဦးကိုနီကပြောပါတယ်ပါတီဥက္ကဋ္ဌတယောက်အနေနဲ့လွှတ်တော်နဲ့အစိုးရကိုဥဆောင်မှုပေးဖို့ဆိုရမှာလဲအခက်အခဲတွေရှိနိုင်တယ်လို့ပြည်သူလွှတ်တော်အမတ်ဦးဖေတန်းကယူဆပါတယ်
ကောင်းဆောင်မယ်ဆိုတာကညာနောက်ွယ်ကနော်ကွန်ထရိုးလုပ်လို့ရတာပေါ့ဒါမဲ့ပေါ်တီးကြီးတော့သူကညွန်ကြားချက်တွေပဲထုတ်လို့မရဘူးလေဟုတ်ကောင်းဆောင်မယ်ဆိုတော့လက်ခံပါတယ်ဒါမဲ့ခုနကလို့ဟိုကျွန်တော်တို့ကအစိုးရကိုညွန်ကြားတာတို့နော်အဲ့လိုဒါတွေလုပ်ရမယ်ဆိုပြီးတော့ရှာပြတာတို့အဲ့လိုမျိုးတော့လုပ်လို့မရနိုင်ဘူးညာအဲ့ဒါကြတော့ဖွဲ့စည်းပုံနဲ့လည်းမညီဘူးအဲ့တော့ကျွန်တော်နိုင်ငံရဲ့ဒီလိုစိန်ခေါ်မှုများတဲ့အခက်အခဲတွေကိုတော်တော်ကြည့်ကြည့်နေနဲ့အဲဒါဘလောက်များဖြတ်သားနိုင်မလဲဘလောက်များကျော်လွန်သွားနိုင်မလဲနော်ဘလောက်များအောင်မြင်မှုများရနိုင်မလဲဆိုတာကတော့ဟိုသူတယောက်ချင်းနဲ့ကြိုးစားလို့လည်းမရဘူးအကုန်လုံးပညာရှင်တွေရောနော်ဝန်ကြီးတွေရောသမရတွေရောပြည်သူတွေရောအကုန်လုံးဝိုင်းဝန်းကြိုးစားမှရမယ်ကိစ္စဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အောင်မြင်မှုမအောင်မြင်မှုဆိုတာသူစေရနာတခုနဲ့မဆိုင်ဘူးလို့ကျွန်တော်မြင်တယ်အကုန်လုံးဝိုင်းဝန်းကြိုးစားပါမှဒါအောင်မြင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်နော်
သမရတေဥထင်ကျော်ကတော့သူ့အစိုးရအဖွဲ့ရဲ့အမည်စင်းတွေကိုလွှတ်တော်ထံတင်ပြထားပြီးဖြစ်ပြီးအစိုးရတဲ့အတွင်းခန့်အပ်မဲ့ဝန်ကြီး၁၈ဦးရဲ့အမည်စင်းကိုလည်းအင်ကာနစ်မှာလွှတ်တော်ကထုတ်ပြန်မှာဖြစ်ပါတယ်။ဒီအချိန်ထိအစိုးရအသစ်ကိုရောလွှတ်တော်ကိုပါကြီးစိုးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တာဝန်ယူမဲ့အခန်းကဏ္ဍကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။လက်ရှိမှာတော့ဒေါက်ဆန်းစုကြည်ကလွတ်တော်အတွက်နိုင်ငံတကာအထောက်အပံ့တွေကိုစီမံခန့်ခွဲနေတဲ့လွတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါက်ဆက်ညှိနှိုင်းရေးအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်ရှင
်။သောရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့ဆိုရသည်မှာတိုင်းရင်းသားရေးရဝန်ကြီးဌာနကိုတိုးချက်ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငြိမ်းချမ်းရေးလက်နက်ကင်ပဋိပက္ခတွေအဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။တိုင်းရင်းသားလက်နက်ကင်ဖွဲ့တွေဒီမှာစစ်တပ်နဲ့ပါဆက်ဆက်ညှိနှိုင်းဆွေးနွေးရမယ့်တာဝန်အတွက်ဘလို့ပုံကုတ်မျိုးကိုတာဝန်ပေးတင်တယ်လို့သောတာရှင်တို့ယူဆကြပါသလဲ။ဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ဖုန်းနံပါတ်0923283955လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bomis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းစီစဉ်ကအကျိုးဆုံးပါတယ်ရှင်။
ရရှိမိချင်းမီဆက်တွေ့လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုကြားခဲ့ရပြီးတော့အခုတခါကတော့ဒီအမေရိကန်သမ္မတအိုဘားမားရဲ့တမိုင်းဝင်ကျူးဝါနိုင်ငံခီးစဉ်အကြောင်းကိုလည်းပြောပြပေးချင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ကျူးဝါနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့ကစတင်လိုက်ကြပါ။ပြီးခဲ့တဲ့နှစ်မတိုင်ခင်အထိဒီခီးစဉ်ကိုစဉ်းစားတောင်စဉ်းစားခဲ့ပုံမရပါဘူး။ကျူးဝါခီးစဉ်ဟာကမ္ဘာစာမျက်နှာမှာဒီကမ္ဘာမျက်နှာစာမှာတော့သမ္မတဥပမာခြံခဲ့မဲ့အမွေကိုပုံဖော်မဲ့ခီးစဉ်အဖြစ်နဲ့သတ်မှတ်ထားပြီးတော့ ဝါရှင်တန်နိုင်ငံရဲ့အတိုင်းဝန်ကြားမှာခီးစင်နဲ့ပတ်သက်တဲ့အမြင်သဘောထားအမျိုးဒီမျှော်လင့်ချက်တွေနောက်တက်မိုးထားမှုတွေကလည်းကွဲလွဲနေတာပါဒီလိုအမြင်ကွဲလွဲနေသူတွေအပါအဝင်တစ်ကမ္ဘာလုံးကဒီကျူးဘာခီးစင်ကိုအနီးကစောင့်ကြည့်နေတာကြားတဲ့အကြောင်းကိုတော့ Michael Bowman သတင်းပေးပို့ထားတာကိုအခြေခံပြီးဦးသိမ့်ထိုင်ဦးကပြောပြပေးပါမယ်ရှင
်နှစ်ပေါင်း90လောက်အတွင်းပထမဆုံးအမေရိကန်သမ္မတတယောက်အနေနဲ့ကျူးဘာကိုသွားရောက်တဲ့ခီးစင်ဖြစ်တာကြောင့်လဲဒီခီးစင်ဟာတစ်ကမ္ဘာလုံးရဲ့အာရုံစိုက်ခံရတဲ့သမိုင်းဝင်ခီးစင်ဖြစ်နေပါတယ်ဟာဗာနာမှာရှိတဲ့ပြည်သူတွေကြားမှာလည်းစိတ်လုံရှားနေကြတာပ
ါ။
သမိုင်းဝင်နေတဲ့နေပါနှစ်ပေါင်းများစွာအတွင်းအမေရိကန်သမ္မတကျူဘာကိုရောက်လာခဲ့တာပါဆိုပြီးကျူဘာချောင်းသူတယောက်ဖြစ်တဲ့မာလလင်ဒီလာကက်ရစ်ကပြောသွားခဲ့တာ
ပါ။
နောက်ထပ်ဟာဗာနာမြို့ကန်တယောက်ဖြစ်တဲ့မာရီယိုလာဇာရိုကတော့တိုးတက်ပြောင်းလဲမှုတွေအများကြီးဖြစ်လာမယ်လို့ထင်နေကျူဘာစီးပွားရေးကမ္ဘာလဲခီးတဲ့လုပ်ငန်းနဲ့တိုင်းပြည်အတွင်းဝင်ခွင့်ထွက်ခွင့်တွေပြောင်းလဲသွားမယ်လို့ထင်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။သမ္မတဥပမာခီးစဉ်တွင်တာမန်ကျူဘာပြည်သူတွေကိုတွေ့ဆုံမှဖြစ်သလိုဘေ့စ်ဘောအပျော်တမ်းပြိုင်ပွဲတွေကိုကြည့်ဖို့စီစဉ်ထားသလိုကျူဘာပြည်သူတွေကိုရုပ်ပြင်သံကြားကနေမေးခွန်းပြောဖို့လည်းစီစဉ်ထားပါတယ်။ Brookings Institute ကလေးလာသုံးသပ်သူတယောက်ဖြစ်တဲ့ Ted Pigoni ကအခုလိုပြောပါတယ
်။ He's highly popular in the country.
ကျူဘာမှာသူဟာတိတ်ကိုလူကြိုက်များနေတော့သူဘာပြောမလဲဆိုတာကိုလူတွေကတေချာနားထောင်ကြမှာပါ။
အရင်သမ္မတဟောင်း George W. Bush လက်ထက်ကဟာဗာနာမှာအမေရိကန်ကျိုးစီးပွားဆိုင်ရာရုံးကိုဥဆောင်ဖွင့်လှစ်ခဲ့သူတန်တမန်ဟောင်း James Carson ကတော့အခုလိုပြောပါတယ
် He needs to be able to speak
ကျူဘာပြည်သူတွေကိုသူစကားပြောခွင့်ရဖို့လိုပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲနဲ့စီးပွားရေးလွတ်လပ်ခွင့်တွေတောင်းဆိုပေးဖို့လိုပါတယ
်အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူ George Arnest ကလည်းသမ္မတဥပမာအနေနဲ့ပြောသင့်ပြောထိုက်တာတွေကိုမချွတ်မချန်ပြောမယ့်အကြောင်းအခုလိုပြောဆိုထားတာပါ
And he is going to sit down with the leader of Cuba.
Cuba ကောင်းဆောင်နေတဲ့အတူထိုင်းပြီးတော့ခင်ဗျားတို့ပြည်သူတွေရဲ့လူခွင့်ကိုကာကွယ်ဖို့ခင်ဗျားတို့ဒီထက်ပိုးပြီးတော့လှုပ်ဖို့လိုရဲဆိုတာကိုသူပြောမှာပါ
။ Cuba နိုင်ငံဂျာယီဝင်ကြီး Bruno Rodriguez ကတော့အခုလိုပြောပါလေ
။ En nuestra relación con
American ပြည်တော်စုနဲ့ကျွန်တော်တို့ဆက်ဆံရေးမှာစိတ်ဆက်ညှိနှိုင်းတာမရှိသလို Cuba ပြည်တွင်းကအပြောင်းလဲမရှိပါဘူး။နှစ်နိုင်ငံပြည်သူတွေရဲ့အချုပ်အခြာကိစ္စလို့နှစ်ပတ်စလုံးကတိတိကျကျသတ်မှတ်ထားတာပါ။
ကျူဘာဆိုရမှာလဲသူတို့ဘက်ကတောင်းဆိုခြင်းတဲ့အချက်တွေရှိတဲ့အကြောင်းကျူဘာနိုင်ငံဂျာယီဝင်ကြီး Bruno Rodriguez ကအခုလိုဆက်ပြောပါတယ
်။အမေရိကန်ဆိုရအနေနဲ့ကျူဘာပြည်သူတွေကိုသူတို့ပြောတဲ့အတိုင်းကူညီခြင်းနဲ့ဆိုရင်ပိတ်ဆို့ထားတာတွေကိုရုပ်သိမ်းပေးရပါလိမ့်မယ်
။ဆယ်စုနှစ်ချီကြာခဲ့ပြီဖြစ်တဲ့ကျူဘာပေါ်စီးပွားရေးပိတ်ဆို့မှုတွေကိုသမ္မတဥပမာအနေနဲ့သူတို့ရောက်တဲ့သဘောထားနဲ့ပြန်ရုပ်သိမ်းလို့မရပါဘူး။အောက်လွတ်တော်ဥက္ကဋ္ဌ Republican အောက်လွတ်တော်မတ် Paul Ryan ကတော့အခုလိုပြောထားတာပါ။
Our trade embargo on Castro's Cuba passed by Congress in 1959.
Cuba ဘောကွန်ဆွေးပိတ်ဆို့မှုတွေကို1959ခုနှစ်ကလေးကလွတ်တော်ကအတည်ပြုထားတာပါ။အခုချိန်ထိမပြောင်းမလဲအကျုံးဝင်နေပါလေ။သမ္မတရဲ့အမိန့်နဲ့ဒီပိတ်ဆို့အရေးယူမှုကိုရှော့ချဖို့ကြိုးစားရဲဆိုရင်တော့မှလွတ်တော်ကအတည်ပြုထားတဲ့ဥပဒေတိုင်းလိုက်နာရပါလိမ့်မယ်။ဒီတိုင်းပြည်ဟာဥပဒေလမ်းကြောင်းတိုက်သွားနေတဲ့တိုင်းပြည်ပါ
။ခီးစင်ဟာသမိုင်းဝင်ထိမ့်မှတ်တစ်ခုအဖြစ်အာရုံစိုက်ခံနေရပေမဲ့ခီးစင်ရဲ့ရက်ခတ်မှုအပေါ်မှာတော့လိလာသူတွေကြားအမြင်မတူညီကြပါဘူး။Brookings Institute ကတက်ပီကော်နေကတော့အခုလိုပြောပါတယ
် It is the definitive turning of the
table. စီးကိမူဝါဒတွေနဲ့အထူးကျန်ပြစ်ဖယ်ထားမှုတွေ၊နောက်ရန်လိုမှုနဲ့ပိတ်ဆို့မှုတွေကိုပြောင်းလဲပြီးထိတွေ့ဆက်ဆံမှု၊အပြူသဘောဆောင်တဲ့ထိတွေ့ဆက်ဆံမှု၊စာမျက်နှာသစ်ဖွင့်လိုက်တယ်ဆိုတာတော့အသေးချာပါ
။ဒါပေမဲ့လည်းတန်တမန်ဟောင်း James Carson ကတော့အခုလိုမြင်တာပါ
My view is that no policy will work well.
ကျွန်တော်အမြင်ကတော့ Castro အသက်ရှင်လျက်ရှိနေတဲ့၍ဘာမူဝါဒမှအလုပ်ဖြစ်မှာမဟုတ်ပါဘူး။ကျွန်တော်ပြောနေတဲ့တခုတည်းသောအဖြေကအသက်ရှင်ခြင်းမရှင်ခြင်းပဲသူတို့တိမ်မရမယ
်သမ္မတဥပမာလက်ရှိကျူဘာသမ္မတရောဟ်ကက်စထရိုနဲ့တွေ့ဆုံမှဖြစ်ပြီးကျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုနဲ့တော့တွေ့ဆုံမှုအစီအစဉ်မရှိပါဘူးဒီခီးစဉ်ဟာအမေရိကန်ပြည်တော်စုနဲ့ကျူဘာဆက်ဆံရေးခိုင်မာလာအောင်လမ်းဖွင့်ပေးတဲ့ခီးစဉ်ဆိုတာကိုဘယ်သူမှတန်တရားမရှိကြပါဘူးဒါပေမဲ့လည်းဘယ်တိုင်းဒါဒီဆက်ပြီးတော့ခီးရောက်မလဲဆိုတာကတော့ရေရာမရှိသေးပါဘူးခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါရှင်။ VOA American တန်ရဲ့2016ခုနှစ်မတ်လ21ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်၊တက်တန်ရောင်သတင်းလွှာအစီအစဉ်စတာတွေအပြင်ဒီတစ်ပတ်သတင်းကြီးရအစီအစဉ်မှာဆိုရင်လေ
ကရိတာတစ်ခုခြံနေတာအဲ့ဒီကရိတာလေးကအောက်မလေးတယောက်ရှိတယ်အဲ့ဒီအောက်မလေးကခူးကစ်လို့ခေါ်တယ်ခုသူကအရာရာအကောင်းမြင်နေတူပေါ့နော်ဟိုဘယ်လောက်ကြီးပဲစိုးနေတဲ့အချိန်တွေယူရသူကအကောင်းတဲ့ဘက်ကနေတွေးရလေ
ပကြီးနဲ့ graffiti design မျိုးသမီးအမှုပညာရှင်ကူကူကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာမကြခင်နားဆင်ရမှာပါဒီလိုအပတ်စဉ်ကဏ္ဍတွေထဲကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အနေဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့အနေနဲ့လေယာစိုက်ပျိုးရေးကဏ္ဍကိုဦးစားပေးဆောင်ရွက်သွားမယ်လို့ပြောဆိုထားတာနဲ့အညီအိန္ဒိချင်းတရုတ်နိုင်ငံကအထူးကလိုအပ်နေတဲ့သီးနှံတွေကိုဦးစားပေးစိုက်ပျိုးတင်ပို့ပြီးတရုတ်နိုင်ငံရဲ့ရင်ပေါင်တန်းနိုင်အောင်လှုပ်ဆောင်တင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါရယ်တရုတ်မြန်မာကုန်သွယ်ရေးအပိုင်းနှစ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအပါအဝင်တန်းပြေမူဝါဒအသစ်တွေကိုချမှတ်အကောင့်ထဲပေါ်ပေးမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်တွေကမကြာမီရက်ပိုင်းအတွင်းပေါ်ထွက်လာတော့မှာဖြစ်ပါတယ်။တန်းပြေစီးပွားရေးတိုးတက်ကောင်းမွန်မှုအတွက်မူဝါဒအသစ်တွေချမှတ်အကောင့်ထဲပေါ်ရမှာကမ္ဘာမှာလူဦးရေအများဆုံးနိုင်ငံနှစ်ခုကြားမှာရှိနေတဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့အဲ့ဒီအင်းကြီးချင်းနိုင်ငံတွေလိုအပ်နေတဲ့လေယာထွက်ကုန်ပစ္စည်းတွေကိုဦးစားပေးစိုက်ပျိုးတင်ပို့ခြင်းအပြင်အကျိုးဖြစ်ထုံးမှုပို့ကြည့်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုတိုးမြှင့်လှုပ်ဆောင်မဲ့မူဝါဒတွေချမှတ်အကောင့်ထဲပေါ်သင့်တယ်လို့ဆိုပါတယ်
။ကျွန်တော်တို့စိုက်ပျိုးရေးကိုအခြေခံပြီးမှအခြားစီးပွားရေးလုပ်ငန်းတွေပြည်သူပြည်ပအောင်လုပ်ရမယ်ဆိုပြီးအရင်ကစီးပွားရေးဥတီချက်တွေတောင်ချခဲ့ကြတာပဲ။အခု NLD ကမဲတွေအပြတ်ကမနိုင်ခင်သူတို့ရဲ့စီးပွားရေးဘုံပေါ်ဥတီချက်လဲဆိုပါလို့စီးပွားရေးမူဝါဒပညာချက်ထဲမှာလေယာစိုက်ပျိုးရေးကိုဥစားပေးပြီးအောင်လုပ်ရမယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလူဦးရေရဲ့80ရာခိုင်နှုန်းလောက်ကရှေ့လက်ဒီပတ်မှာနေပြီးတော့60ရာခိုင်နှုန်းလေယာစိုက်ပျိုးရေးနဲ့ဆိုင်နေဆိုပြီးပြောခဲ့ပြီးတယ်။အဲ့တော့အခုအစိုးရစိတ်ကအဲ့ဒီလေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တရုတ်နဲ့တရုတ်တွေလိုအပ်တဲ့လေယာစိုက်ပျိုးရေးဆိုတာကျွန်တော်မျိုးမျိုးရပါတော့ပေါ့။အဲ့လိုလိုအပ်တဲ့ပစ္စည်းတွေကိုများထုတ်လုပ်ပြီးတော့တရုတ်နဲ့ပြန်ပြီးရှင်းပြနိုင်မှာ။အခုကခက်တာတရုတ်ပြည်မတော်အာရမအစတာတို့အီစီတို့ဖြစ်ပေါ်မယ်လေကျွန်တော်တို့ကတော်တော်စူးစမ်းရှင်းပြန်ရတော့မယ်အဲ့တော့အခုတရုတ်ပြည်ကြီးနဲ့ဒီဘာကြီး balance of trade balance of payment ပေါ့နော်ဒီပတ်ဟိုဝေပေးငွေကြီးလက်ချာရှင်းတတ်ပေါ့အဲ့အဲ့ဒါမျိုးတွေကိုကျွန်တော်တို့အရှုံးပေါ့ကွာနော်ဒီလိုနိုင်ငံကြီးနဲ့ဟိုဟာရှုံးနေရင်ခေကအများကြီးပေါ့ဝေပီလီယံနဲ့ချီရှုံးသွားတာပေါ့
လက်ရှိမြန်မာနိုင်ငံအတွင်းယင်းနှိမ့်မြုံနယ်မှုအများဆုံးနိုင်ငံဖြစ်တဲ့စင်ကာပူနဲ့ရှင်လိုက်ရင်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုဒုတိယအများဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဘတ်ဂျက်ကအဆမတန်ကြီးမားတဲ့အတွက်အင်အားကြီးတဲ့နိုင်ငံတွေနဲ့စီးပွားရေးပုံမှုပူးပေါင်းလှုပ်ဆောင်ခြင်းအပြင်မြန်မာနိုင်ငံရဲ့အနာဂတ်စီးပွားရေးအလားအလာပိုကောင်းမယ်လို့ဦးလမောင်ကသုံးသပ်ပါတယ
်ကျွန်တော်တို့ကတရုတ်နဲ့လုပ်လို့ရှိရင် trade balance တခြားနိုင်ငံနဲ့လုပ်တာလေပြည်ပြည်သားသားတက်မယ်လေကျွန်တော်ကစင်ကာပူကအခုကျွန်တော်တို့ investment အများဆုံးဖြစ်နေတယ်စင်ကာပူကရဲ့ဒီဘာကောင်းမယ်budget ကိုကြည့်မယ်ဆိုလို့ရှိရင် trillion တော့မရောက်ပေါ့လေ trillion နဲ့ပဲတရုတ်ကဟို trillion နဲ့ချီပြီးရှိတာလေနော်အဲ့တော့အဲ့လိုအင်အားပိတ်ကြည့်တဲ့ဟိုကနိုင်ငံနဲ့ဆို potential အရန်ကောင်းတာပေါ့ကျွန်တော်တို့ရဲ့ညွန်မှန်းချက်တွေလည်းအရန်ရနိုင်တာပေါ့
မြန်မာနိုင်ငံအနေနဲ့လည်းတရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ခဲ့တဲ့ပုံစံကိုနမူနာယူပြီးအထူးစီးပွားရေးဇုန်တွေတည်ဆောက်ပြီးကမ္ဘာနဲ့ရင်ပေါင်တန်းနေပြီဖြစ်တဲ့တရုတ်နိုင်ငံကယင်းနှိမ့်မြုံနယ်မှုတွေအဲ့ဒီစီးပွားရေးဇုန်တွေမှာရောက်လာအောင်ဆွဲဆောင်တင်တယ်လို့ဆိုပါတယ
်လက်ရှိအစိုးရကတော့ဟို foreign investment ဟာဟိုလောကလည်းတိတ်တော့မကြိုက်ဘူးပေါ့လေသူတို့ဟိုပြင်းနေတယ်ပြင်တာဟိုပြီးတော့ပြီးနေပြီအချမ်းကိုနောက်အစိုးရပြည်ကကျွန်တော်တို့တော့မှအဲ့ဒီဟိုပြည်တွင်းဟိုယင်းနှိမ့်မြုံနယ်မှုဥတွေနဲ့နိုင်ငံကဒီဒီမြန်မာမျိုးနှစ်ခုကို unification လုပ်နေ unify လုပ်ပြီးလို့ရှိရင်ရန်ထုတ်ရတော့တော်တော်လေးကောင်းလာလိမ့်မယ်။အဲအဲ့ဒီအချိန်အခုအစိုးရတက်ကအတည်ပြုလိုက်လို့ရှိရင်ဟိုနိုင်ငံကြားယင်းဒီမြန်မာမျိုးကစင်ကာပူနဲ့တရုတ်ကနေပြန်ပြီးပြီးတော့သူတို့ကဟိုစိတ်ယုံလေး
ီဆောက်တယ်ငွေကြေးလိုတယ်လေသူတို့ရငွေနဲ့သူတို့ငွေကကရိယာတွေနဲ့သူတို့ငွေကတက်ကီကယ်နိုးဟောင်းတွေနဲ့ကျွန်တော်တို့ကစက်ရုံအဖြစ်တွေတစ်ခါပြန်ဆောက်ပြီးတော့သူတို့ကို finish product တွေပေါ့ value added တွေပို့ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့စီးပွားရေးကတော်တော်တက်လာတယ်ကျွန်တော်တို့တကယ်အားကိုးရမှာတိကျနဲ့အိန္ဒိယပဲနေဦးစလုံးကလူဦးရေကကမ္ဘာပေါ်မှာအများဆုံးနေဖြစ်ပြီးတော့သူတို့စီးပွားရေးကတော်တော်တက်ခဲ့တယ်လို့အိန္ဒိယကတက်နေ
မကြခင်တက်လာတော့မယ့်အစိုးရအသည့်အနေနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုလည်းဦးလောင်မောင်ကအခုလိုအကြံပြုတင်ပြခဲ့ပါတယ်
။အစိုးရအသည့်အနေနဲ့ကတော့ဟိုခုနလူကြီးအများဆုံးဖြစ်တဲ့ဟိုနေရာဆိုင်ကြီးကဏ္ဍကိုအရင်ဦးစားပေးတယ်။နောက်ပြီးကျတော့စက်မှုကဏ္ဍမှာကျတော့ဟိုပေါ့ special economic zone ကိုတည်ယူပြီးလုပ်တယ်လို့ဦးစားပေးပြီးလုပ်ရအောင်လေ။ special economic zone မလို့ထဲနဲ့ရိုးရိုး investment ကိုပြခေါ်နေကြာလဲကြာတယ်နေလဲနေတယ်နောက်တစ်ခုကကျွန်တော်ကြားတယ်ပေါ့ဗျာအခုပါတီအဖြစ်ကတော်တော်မှာဒီဝေးမှာဒီသူကပဝင်းကျင်ထိမ့်သိမ်းဆောက်ရှောက်ကြီးကိုသိဥစားပေးကြနေတာမျိုးတွေရှိတယ်နောက်ပြကြတော့ဟိုကိုကိုကိုလုံခြုံမှုကာကွယ်ရေးတွေပြောဆွေးနွေးတာနေကြားတယ်တရုတ်တို့အိန္ဒိယတို့အမေရိကတို့ဥရောပတို့ဂျပန်တို့ဟိုတောင်ကိုရီးယားတို့အကုန်တိုးတက်သွားတာဘယ်တော့မှလုံခြုံရေးနဲ့ကာကွယ်ရေးကိုသိဥစားမပေးဘူးသူတို့သိထားရမှာကကျွန်တော်ကအခုကြုံလို့ဆိုတော့သူတို့ကလူစ်စစ်စစ်တွေပါเนาะလူဟောင်းတွေကကာကွယ်ရေးတွေလုံခြုံရေးတွေသိပြောတာသူတို့ကစစ်ဖို့ပဲသူကတခြားလူတွေရန်သူတို့မြင်ပြီးတော့ကိုယ့်ကိုယ်ကိုကာကွယ်တာ security first security second security third ဆိုပြီးတော့ကာကွယ်မှုကိုသိရတယ်အဲ့ဒါကိုအဲ့ဒီဟာကိုအဲ့ဒီညင်ကြီးပါမလားဘို့သိရေးကြည့်တယ်စီဝါရေးလုပ်တယ်ဆိုတာ risk ကြီးပါလေကတိုင်းပြည်ကြီးပြတ်ချင်ရဲ့အခုဟိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုတွေမှာတစ်ကမ္ဘာလုံးကနေပြီးတော့ထားတယ်ယူလာခံကြီးတွေကျင်းပါပြီးတော့ဟိုရှော့ချဝင်လို့တော့အမေရိကန်လို့ယူရောပလို့တောင်ရှော့မတည်ုံနဲ့အိန္ဒိယကမလျှော့ဘူးလေသိထားနေသေးတယ်။ဟုတ်လို့ဆိုသူတို့ကဒီအခုမှတိုးတက်နေတာအခုမှစိတ်ယုံနေအရင်ဒီထောင်းနေတာကိုကာဗွန်ဒိုင်အောက်ဆိုက်ရှော့ချရမယ်ဆိုမဖြစ်နိုင်တော့မလျှော့ဘူး။သူတို့ဒီကာဗွန်ဒိုင်အောက်ဆိုက်ထုတ်လို့ဝေးဘလောက်ကြီးရှိရှိနော်အဲ environmental factor ဆိုတာသူကမပတ်တာကမှမသင်ကြကြနေလို့ယူတာလည်းရှိတာပေါ့ဒါပေမဲ့ကိုကအဲ့ဒါကြီးကိုထိတ်တန့်ဥစားမပေးနိုင်ဘူးဟိုကပ္ပဒီလက်ထုံးလုံးကြီးနဲ့အညီအခုကခကြီးစိတ်တုတ်တက်နေတော့စိတ်ရင်တစ်ခုဆောက်လို့ရှိရင်ရေစိုးပဲလို့ထုတ်အောင်မဲကောင်တန်အောက်ဆိုင်ဘလောက်ထားမှာဘာညာဆိုတာကပ္ပပတ်မှတ်ထားပြီပဲအဲ့ဒါလေးနဲ့ဟိုခုနပြောလို့ဟိုနိုင်ငံခြားအနေပြီးပစ္စည်းတွေဝင်ရင် CIF insurance ဆိုပြီးကျွန်တော်တို့ကလည်း insurance သဘောမျိုးပဲထားလို့ကိုကိုကိုကာကွယ်ပြီးတော့လက်ခံရမှာပဲစိတ်ယုံကြီးတယ်အများကြီးဆောက်ရမှာပဲနော်အချိန်ကြီးကိုကနိုင်ငံတကာစံချိန်ပြီးတော့အောင်ရေစိုးတွေမထုတ်နိုင်ဘူးရေမြောင်းတွေမပေးနိုင်ဘူးလျှက်စစ်တာမလုပ်တော့ဘူးဆိုရင်လေကိုနီးကိုဟန်နဲ့နော်နည်းနည်းလေးတော့စွန့်စားပြီးလုပ်ပါလို့တိုက်တွန်းချင်တာပါ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်တတန်ရောင်သတင်းလောအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းမကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလဲပါရှင်မန်းစွမြတ်မွန်စီစဉ်ပြီးတော့ကိုသားမြုံဦးနဲ့အတူတင်ဆက်ပေးထားပါတယ
်ကွန်ရက်တွေပေါ်မှာတော့လေအမေရိကန်သမ္မတရွေးကောက်ပွဲကိစ္စတွေတော်တော်လေးနေရာယူလာနေပြီကိုသားညုံသတိထားမိလား
ဒီမှာကသမ္မတလောင်ဖြစ်ဖို့အတွက်တောင်မှအဆင့်ဆင့်ရွေးကောက်ပွဲတွေနဲ့ပြန်ရတာဆိုတော့ဒီပြန်ဆိုင်ကြတဲ့ရေချင်မြင့်လာလေးလေးဆွေးနွေးစရာတွေကများလာလေးလေးပဲပေါ့မဆွမြတ်မော်ရဲ့
သတင်းမီဒီယာတွေနဲ့အပြိုင်းလိုတာမှပြောရတော့မယ်တခါတလေကြလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့အကြောင်းတွေကိုသတင်းလောက်ရတဲ့အထီတောင်ဖြစ်နေတယ်ရှင
်အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘာလဲသမရလောင်ဖြစ်ဖို့မဲဆွနေတဲ့တဲကဘသူကဘလို့ပြောလိုက်တာကိုပြည်သူတွေရဲ့သဘောထားကဘလို့ရှိလဲဆိုတာကိုချက်ချင်းသိနိုင်တာကလူမှုကွန်ရက်တွေပေါ်မှာပဲလေအဲဒါကြောင့်လဲသတင်းသမားတွေဘက်ကမျက်ခြေမပြတ်ကိုစောင့်ကြည့်နေရတာပေါ့ဗျတ
ေးကြတာပေါ့အခုဆိုလို့ရှိရင် AP သတင်းဌာနက Google ရဲ့ Twitter ရဲ့နဲ့ပေါင်းပြီးတော့မှ AP Election Bus ဆိုတဲ့ website ကိုတော့လုတ်ထားပြီး American ရွေးကောက်ပွဲနဲ့ပတ်သက်လို့အချိန်တိုအတွင်းမှာဘလို့အပြောင်းလဲတွေဖြစ်နေတယ်လဲဘလို့ကိစ္စမျိုးတွေသမရလောင်းဖြစ်ဖို့စူးစမ်းနေတဲ့ထဲကဘသူတွေရဲ့အကြောင်းတွေကို Google Search ထဲမှာရှာကြတယ်လဲ။နောက် Twitter ပေါ်မှာ tweet လုပ်ကြတယ်လဲဆိုတာတွေကိုလွယ်လွယ်သိနိုင်ဖို့လုပ်ပေးထားတာတဲ့
။ AP Election Bus Seminar မှာဇာတ်နှစ်ခုကိုအဓိကတွေ့ရမယ်ဗျ။ တခုကခရမ်းရောင်လိုင်းနဲ့ပြထားတဲ့ Google Political Index Google ရဲ့ငွေအညွှန်းကိန်းပေါ့အဲဒီမှာ2015 August 1ရက်နေ့ကလေးကစပြီးတော့လွန်ခဲ့တဲ့24နှစ်အထိအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘယ်လိုမျိုးငွေအချက်အလက်တွေကို Google မှာရှာကြတယ်လဲဆိုတာကိုအဲဒီဇာတ်မှာကြည့်နိုင်ပါတယ်
။နောက်ဇာတ်တစ်ခုကတော့ဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ Twitter ပေါ်မှာဘယ်လိုကိစ္စမျိုးတွေကိုလူပြောများနေတယ်လဲဆိုတာကိုပြထားတာပါ။ဇာတ်ရဲ့ခေါင်းစဉ်က Twitter Election Conversation နဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဘာအကြောင်းအရာတွေကိုထွီလုပ်ကြတာအများဆုံးလဲဆိုတာကိုအဲ့ဇာတ်မှာအပြာရောင် line နဲ့ပြထားပါတယ်
။ Google နိုင်ငံရေးအညွှန်းကိန်းဇာတ်မှာမိနစ်တိုင်းပြောင်းနေတဲ့အချက်အလက်တွေကိုတနိုင်ကြားတစ်ခါအသစ်ပြောင်းပြီးတော့တင်ပေးပါတယ်။သမရလောင်းဖြစ်ဖို့မဲဆွယ်နေကြသူတွေဘာလုပ်တယ်လဲ။နိုင်ငံရေးတော့ကလည်းမှလူသိများတဲ့သူတွေကရွေးကောက်ပွဲနဲ့ပတ်သက်လို့ဘာတွေပြောကြတယ်လဲ။ဘယ်လိုမူဝါဒကိစ္စတွေပေါ်နေတယ်လဲ။နောက်လက်ရှိဘာတွေဖြစ်နေတယ်လဲ။စသဖြင့်2016 American သမရရွေးကောက်ပွဲနဲ့ပတ်သက်နေသမျှGoogle ပေါ်မှာလူတွေရှာနေကြတဲ့အချက်အလက်တွေကို Google ကုမ္ပဏီကဒီဗက်မလိုက်တုံးသက်သူတွေကတုံးသက်ပြီးတော့အဲ့ဒီဇာတ်မှာဖော်ပြပေးတာပ
ါ Twitter ပေါ်မှာကျတော့ Twitter တုံးတဲ့သူတွေ tweet လုပ်ကြတဲ့ဒီသမရလောင်းပြိုင်ဆိုင်နေကြသူတွေရဲ့နာမည်တို့သူတို့စီယုံမဲဆွယ်ပွဲတို့စသဖြင့် hashtag လုပ်ပြီးတော့ရေးသားဖော်ပြကြတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းတွေကို Twitter ကုမ္ပဏီကခွဲခြားတုံးသက်ပြီးတော့နောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုခဏခဏအသိပြင်ပြီးတော့ဇာတ်ကိုပြင်ပေးပါတယ်အဓိကကတော့American ရွေးကောက်ပွဲနဲ့ပတ်သက်လို့ပြီးခဲ့တဲ့24နှစ်အတွင်းမှာ Google ပေါ်မှာဘလို့အချက်တွေကိုရှာကြတယ်လဲ Twitter ပေါ်မှာဘာတွေဆွေးနွေးနေကြတယ်လဲဆိုတာကိုလွယ်လွယ်သိနိုင်ကြအောင်လို့လုပ်ပေးထားတာပါ2015 August 1ရက်နေ့ကနေပြီးတော့ပြီးခဲ့တဲ့24နှစ်အတွင်းအထိကိုရေးပန်းစားနေတဲ့ကိစ္စတွေကိုသိနိုင်တာပါ
Google ဇာတ်နဲ့ Twitter ဇာတ်မှာပြနေတဲ့အကြောင်းအရာခေါင်းစဉ်တွေကတူတာရှိသလိုပဲမတူတာတွေလည်းရှိပါတယ်။အဲ့ဒါကတော့ဆောဆောကပြောသလိုသုံးသက်တိုင်းတာတဲ့ပုံစံကွဲတာရယ်။နောက်ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့ Internet ပေါ်မှာသုံးကြတဲ့ပုံစံမတူတာတွေရဲ့အကြောင်းပါ။ဥပမာအဖြစ်ဒီအကြောင်းအရာတစ်ခုခုကိုဆွေးနွေးခြင်းနဲ့ပြောခြင်းနဲ့ဆိုရင်လူတွေက Twitter ကိုသုံးကြတယ်။ဒီလိုမျိုးဆွေးနွေးနေပြောနေတဲ့ကိစ္စတွေတဲကကိုကပို့ပြီးတော့သိကျင်တဲ့ကိစ္စမျိုးဆိုရင်တော့ Google မှာရှာကြတာဗျ။
Twitter မှာလူပြောများတိုင်းလေအဲ့ဒီအကြောင်းအရာခေါင်းစဉ်ကိုပို့ပြီးတော့မှထဲထဲဝင်ဝင်သိချင်လို့ Google မှာရှာဖွေလေ့လာတယ်လို့သတ်မှတ်လို့မရဘူးဆိုတာကိုလည်းအဲ့ဒီဇာတ်တွေကပြနေတယ်ကိုသားညုံရဲ့
နောက်ပြီးတော့ဒီဇာတ်တွေကိုကြည့်လို့ရှိရင်တစ်ချိန်နဲ့တစ်ချိန်လူတွေစိတ်ဝင်စားတဲ့ American ရွေးကောက်ပွဲကိစ္စကပြောင်းပြောင်းသွားတာကိုလည်းသတိထားမိလိမ့်မယ်ဗ
ျပို့ပြီးတော့အသေးစိတ်သိနိုင်ဖို့အတွက်အဲ့ဒီဇာတ်တွေရဲ့အောက်မှာပဲ American တွေနောက်ထပ်ဘာခေါင်းစဉ်တွေကိုရှာနေကြသလဲဆွေးနွေးနေကြသလဲဆိုတာကိုလည်းဇာတ်တွေနဲ့ထပ်ပြီးတော့ခွဲပြထားတာတွေ့ပါလိမ့်မယ်Google Trends ဆိုပြီးတော့မှဇာတ်နှစ်ခုမှာတစ်ခုကတော့သမရလောင်းဝင်ပြိုင်နေကြသူတွေနဲ့ပတ်သက်လို့ဒီလူအများရဲ့စိတ်ဝင်စားမှုဆိုတဲ့ဇာတ်ကတစ်ခုနောက်တစ်ခုကတော့စိတ်ဝင်စားမှုများတဲ့အကြောင်းအရာဆိုတဲ့ဇာတ်ကတစ်ခုဇာတ်နှစ်ခုကိုတွေ့ပါလိမ့်မယ်အဲ့ဒါကလွန်ခဲ့တဲ့24နှစ်ရဲ့အတွင်း Google ပေါ်မှာရှာကြတာတွေကိုမူတည်ပြီးတော့မှအဲ့ဇာတ်တွေကပြထားတာပ
ါ Twitter ပေါ်မှာအပြောများနေတဲ့အကြောင်းတွေပြတဲ့ဇာတ်နှစ်ခုမှာဆိုရင်လေ Twitter ထဲမှာဘယ်သမရလောင်းအကြောင်းအပြောများနေတယ်လဲဆိုတာကိုသိနိုင်မဲ့ဇာတ်ကတစ်ခုလူများပြောနေကြတဲ့အကြောင်းအရာခေါင်းစဉ်ကတခုနှစ်မျိုးတွေ့ရမှာပ
ါဥပမာဒီသမရလောင်းဖြစ်ဖို့စူးစမ်းနေကြတဲ့သူတွေကဒေါ်နယ်ထရမ့်နဲ့ပတ်သက်လို့ဘလောက်လူပြောများနေသလဲဟီလရီကလင်တန်နဲ့ပတ်သက်လို့ပြောသူဘလောက်များနေသလဲဆိုတာမျိုးအဲ့ဒီမှာတွေ့ရမှာရှင်ထရီလောက်ကြတဲ့အကြောင်းအရာတွေထဲမှာဆိုလို့ရှိရင်လေဒီနိုင်ငံသားရဲ့မူဝါဒ foreign policy တို့တနက်ကင်ဆောင်ရေးကိစ္စ gun issue တို့ American စီးပွားရေးကိစ္စ US economy တို့စသဖြင့် hashtag လုပ်ပြီးတော့မှပြောကြတဲ့အထက်မှာဘယ်အကြောင်းအရာကိုပြီးခဲ့တဲ့24နှစ်အတွင်းအပြောအများဆုံးလဲဘလို့အကြောင်းအရာများဆိုလို့ရှိရင်တော့ပြောတဲ့သူနည်းတယ်လဲဆိုတာကိုယာကိုင်နှုံးနေနဲ့သိနိုင်မယ်ရှင
် American သမရလောင်းရွေးပွဲတွေမှာတိတ်အရေးကြီးတဲ့ Super Tuesday မတိုင်ခင်တရက်လို March 1ရက်နေ့မှာအဲ့ဒီ AP election bus ကိုမိတ်ဆက်ခဲ့တာဗျအဲ့ဒီ web page ပေါ်မှာဇာတ်တွေကဘသူကိုမဲပေးတင်လဲဆိုတာမပြောပေမဲ့ဘယ်သမရလောင်းကတော့ဖြစ် online ပေါ်မှာလူပြောများနေတယ်လဲဘလို့အကြောင်းအရာမျိုးကမဲဆန္ဒရှင်တွေရဲ့စိတ်ထဲမှာရှိနေတယ်လဲဆိုတာကိုခံမှန်းကြည့်လို့ရနိုင်တာပေါ့မဆီပြန်မွေ
တခုရှိတာကဒီ online ပေါ်မှာအချက်အလက်တွေရှာပေးတဲ့ search engine တွေမျိုးစုံရှိတဲ့အထက်ကအခုအချက်တွေကတော့ဒီအဓိကလူသုံးများတဲ့ Google search engine တခုတည်းကရလက်တွေပါဒါပေမဲ့ Google ရော Twitter ရောက online သုံးချသူအများစုကြားမှာရေးပန်းစားတဲ့ website တွေဖြစ်တော့အဲ့ဒါတွေကလူလူသဘောထားစစ်တမ်းတွေလို့အတိမတ်ယူလို့မရပါပဲလေဘလို့ကိစ္စမျိုးတွေကိုတော့ဖြင့်လူအများစုကစိတ်ဝင်စားနေတယ်လဲဆိုတာကိုတော့ရေးပူရခံမှန်းကြည့်လို့ရနိုင်မယ်ထင်ပါတယ်နောက်ပြဒီဇာတ်ရည်ပေါ်မှာဖော်ပြနေတဲ့အတိုင်းအမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဖြစ်လာမယ်လို့ယူဆလို့မရပါဘူး။အမေရိကန်မဲဆန္ဒရှင်တွေကဘလို့ကိစ္စမျိုးတွေကိုဦးစားပေးအလေးထားတယ်လဲဆိုတာကိုတော့ AB Election Bus ကြောင့်အခုသိလာနိုင်မှာဖြစ်ပါရှင
်။မဆုပြမှုစီစဉ်ပြီးကိုသားညုံနဲ့အတူတက်ဆက်တဲ့
ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်။သူယုံကြည်ရအစီအစဉ်ကိုမတင်ဆက်ပေးခင်မှာတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးချင်ပါတယ်။ကမ္ဘာတစ်လွှားကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထထတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုတော့မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဆီးရီးယားဒုက္ခသည်တွေအရေးဥရောပကိုသွားရောက်တဲ့ဟောလိဝုဒ်နာမည်ကြီးတွေပြီးတော့ဝင်းငွေစံချိန်ချိုးထားတဲ့အမေရိကန်ဟာတာကဒုတိယတွင်ယုံတင်တော့မဲ့အကြောင်းဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာဂရိနိုင်ငံကိုနှစ်ရက်တာသွားရောက်ခဲ့ပြီးမလ18ရက်နေ့ကတော့ဂရိကျွန်းလက်စဘော့စ်မှာရှိတဲ့ရွှေပြောင်းဒုက္ခသည်စခန်းတစ်ခုကိုရောက်သွားခဲ့ပါတယ်။အဲဒီကမှာနေထိုင်တဲ့ဒုက္ခသည်4000ကျော်ရှိပြီးတော့ဂရိနိုင်ငံမှာစုစုပေါင်းရောက်နေတဲ့ဒုက္ခသည်အရေအတွက်ကတော့4000ကျော်တာပါ။Lesbos ကျွန်းကတော့ဒုက္ခသည်တွေစပြီးတော့ရောက်တဲ့နေရာပဲဖြစ်ပြီးတော့ Syria ဒုက္ခသည်ပြည်ပခါအတွင်းမှာတူရကီနိုင်ငံကနေဆက်လီတွေနဲ့ကူးလာတဲ့ဒုက္ခသည်တွေဟာ Lesbos ကျွန်းကိုစရောက်လို့အဲ့ဒီကျွန်းမှာလည်းအခြေခံအဆောက်အုံတွေရောမြို့ငယ်ရပ်ရွာအတိုင်းဝိုင်းမှာရောက်လာတဲ့ဒုက္ခသည်အရေအတွက်နဲ့မှတ်မျှဖြစ်နေရပါတယ်။ Angelina Jolie Moria ဒုက္ခသည်စခန်းကိုရောက်လာတော့သူနာကိုဒုက္ခသည်တွေဝိုင်းလာကြတာပါ။သူကဒေသနာအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလိုလာရတာကြိုက်ပါတယ်မိသားစုကိုခေါ်ပြီးတော့တစ်ခေါက်ပြန်လာအောင်မယ်လို့အန်ဂျလီနာဂျိုလီကပြောသွားပါတယ်အန်ဂျလီနာဂျိုလီဟာဒီဂရိနိုင်ငံကဒုက္ခသည်ကိစ္စနဲ့ပတ်သက်ပြီးတော့ရောက်လာတဲ့ပထမဦးဆုံးကမ္ဘာကျော်အမှုပညာရှင်တော့မဟုတ်ပါဘူးတရုတ်အမှုပညာရှင်အိုင်ဝေဝေနောက်ပြီးတော့မင်းသမီးလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဆူဇန်ဆီရန်ဒန်နဲ့ဗြိတိသားလက်ဝဲကျော်အမီယာခန်တို့ကဂရိဒုက္ခသည်တွေစီကိုလာသွားခဲ့တဲ့နာမည်ကြီးတွေကတချို့ပဲဖြစ်ပါတယ်။အန်ဂျီလီနာဂျိုလီဟာဂရိဝင်ကြီးချုပ်အလစ်ဆစ်စီပရီယက်နဲ့ဗုဒ္ဓဟူးနေ့မတ်လ16ရက်နေ့မှာတွေ့ဆုံခဲ့တဲ့အပြင်ဒုက္ခသည်တွေစတဲ့ချတဲ့အေသင်မျိုးပြင်ကကြိုးစိုးရေးစခန်းပြီးတော့ပိုင်ရက်စိတ်ကဲမျိုးတို့ကိုသွားပြီးတော့ကြည့်ခဲ့ပါတယ်။အန်ဂျီလီနာဂျိုလီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပီနိုဂရန်ဒီရဲ့ကိုစားဂရိနိုင်ငံကိုလာရောက်တာဖြစ်ပြီးတော့ဒုက္ခသည်တွေကိုအကူအညီပေးရင်းနဲ့ကြိုးစိုးတဲ့အပိုင်းမှာပြည့်ပြည့်စုံစုံရှိဖို့နောက်ပြီးတော့ဒုက္ခသည်တွေနဲ့ခလုံးခွင့်တောင်းခံသူတွေကို EU ရဲ့ပြည်လဲနေရာချထားရေးအစီအစဉ်လိုမျိုးတရားဝင်နည်းလမ်းမျိုးတွေနဲ့အကာအကွယ်အပြည့်အဝပေးဖို့ UNHCR အနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေပြီးတော့ Greece အစိုးရနဲ့ရက်ရွာအတိုင်းဝိုင်းကိုလည်း UNHCR ကဘလို့ပို့ပြီးတော့အကူအညီပေးနိုင်မလဲဆိုတာတွေကိုတွားပြီးတော့အဆွေးနွေးခဲ့ပါတယ်ပေါ်ပြီးတော့ဆိုးလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအနေအထားကိုဂရိအစိုးရနဲ့ UNHCR အရေးပေါ်အကူအညီပေးနိုင်ဖို့ကြိုးပမ်းနေကြတာကိုကျွန်မကအားဖြည့်ပေးတဲ့သဘောပါအခြေအနေတွေပို့ပြီးတော့တိုးတက်ကောင်းမွန်အောင်အကူအညီလိုအပ်သူတွေကိုတေချာအကူအညီပေးနိုင်အောင်လုပ်နေကြတဲ့သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်လို့လည်းဂျိုလီကအစောပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်အန်ဂျလီနာဂျိုလီဟာဂရိနိုင်ငံကိုမဝင်ရောက်ခင်မှာတော့လေဘနွန်နိုင်ငံဘတ်ကာတောင်ကြားကဒုက္ခသည်စခန်းတွေစီကိုလည်းရောက်သွားခဲ့တာပါ။အဲ့မှာရောက်တုံးသူကကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့ဒီ၅နှစ်ကြာဆီးရီးယားစစ်ပွဲကိုအဆုံးသတ်ရေးပို့ပြီးတော့လှုပ်ဆောင်ကြဖို့ဒီစစ်ပွဲကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တန်ပေါင်းများစွာကိုကူညီဖို့လည်းပို့ပြီးတော့လှုပ်ဆောင်ကြဖို့တိုက်တွန်းသွားခဲ့ပါတယ်ရှင်။ There comes a time when we hit a certain call.When the world must come together as one, there are people dying. Oh, when it's time to lend a hand to life, the greatest gift of all. We can't go on pretending day by day that someoneSomehow we'll soon make a change. We are all a part of God's great big family. And it's true, you know love is all we need. We are the world. We are the children. We are the ones who make a better day. Soon start giving.The choice we're making, we're saving our own lives. It's true, we'll make a better day, just you and me. ဟောလိဝုဒ်ရဲ့နာမည်ကျော်နောက်တစ်ယောက်ဖြစ်တဲ့မင်းသားဂျော့ဂျ်ကလူနီနဲ့ဒီနေ့ဖြစ်သူရှေ့နီအမဲလ်ဒိုဟာဂျာမနီနိုင်ငံဘယ်လင်မြို့တော်ကိုရောက်ရှိနေထိုင်နေတဲ့ဆီးရီးယားဒုက္ခသည်မိသားစု၃စုနဲ့တွေ့ဆုံခဲ့ပါတယ်။ဆီးရီးယားပြည်ပခစတင်ခဲ့တဲ့နှစ်ပတ်လည်မတ်လ15ရက်နေ့မှာပဲ IRC နိုင်ငံတကာကယ်ဆယ်ရေးကော်မတီရဲ့အစီအစဉ်နဲ့အခုလိုတွေ့ဆုံခဲ့တာပါ။စစ်ပွဲကြောင့်ပြိုပြက်ခဲ့ရတဲ့ဆီးရီးယားမိသားစု၃စုနဲ့အခုလိုမျိုးတွေ့ခဲ့ရတာဂုဏ်ယူလာပါတယ်။သူတို့မိသားစုဘဝပြန်လဲတိဆောက်ရေးအတွက်ဂျာမနီကပြည်သူတွေအကူအညီပေးနေတာကိုသိရလို့လဲတိတ်ကိုချိန်နဲ့အားရမိပါတယ်လို့ဂျော့ဂျ်ကလူနီကပြောသွားခဲ့ပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲရှေ့မတွေ့နောက်မဆုတ်တာဖြစ်နေတဲ့အခြေအနေမှာဒီမိသားစုတွေရဲ့အကြောင်းတွေကြားရတာလူသားချင်းစာနာမှုဆိုင်ရာကူညီမှုတွေကိုပြသရုံနဲ့မကပါဘူး။ဆီးရီးယားစစ်ပွဲအဆုံးသတ်အောင်လုပ်မှရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုပို့ပြီးတော့ခိုင်မာစေပါတယ်လို့မင်းသားကလူနီနဲ့အတူအဲ့ဒီတွေ့ဆုံပွဲမှာပါဝင်တဲ့ IRC အဖွဲ့ရဲ့အမှုဆောင်ရရှိချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့ဗြိတိသျှနိုင်ငံသားရေးဝန်ကြီးဟောင်းဒေးဗစ်မီလီဘန်ကပြောပါရယ်ကမ္ဘာတစ်လောင်းမှာစံချိန်တင်အရေးအတွက်ဖြစ်တဲ့လူပေါင်းတန်း60ဟာအိုးဝင်စွန့်ခွာထွက်ပြေးနေကြရပြီးတော့အဲ့ဒီထက်မှာတန်ပေါင်းများစွာကတော့ဆီးရီးယားပြည်ပခါထဲမှာအိုးအိမ်ပြောက်ပြီးတော့ဒုက္ခတွေဖြစ်ခဲ့ကြရတာဖြစ်ပါလေရှင်တဲ့တဲ့တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။ဒီတစ်ပတ်သူယုံကြည်ရာမှာတော့ Internet Web တိခါမှာရှင်။ Google အနုပညာရှင် Google ရဲ့ယုံကြည်ရာကိုနားဆင်ကြမှာပါ။ပမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
လဲရတဲ့ကြည့်ရဲ့ပုံစံနဲ့ကြည့်ရဲ့အဲ့လိုကာရက်တာတစ်ခုဖြတ်ပြီးသားရဲ့အဲ့ဒီကာရက်တာလေးကကောင်မလေးတယောက်ရှိတယ်အဲ့ဒီကောင်မလေးကခူးကစ်လို့ခေါ်တယ်ခူးသူကအရာရာအကောင်းမြင်နေတူပေါ့နော်ဟိုဘယ်လောက်ကြီးပဲစိုးနေတဲ့အချိန်တွေပြည်သူကအကောင်းတဲ့ဘက်ကနေတွေးရလို့ခါကျရင်အရင်စိုးနေဆိုလို့ရှိရင်သူကဟိုအားလုံးကိုအဲ့လိုနစ်လူရှူလိုက်တဲ့ကာရက်တာမျိုးဖန်ပြီးထားရဲ့အဲ့လိုကာရက်တာလေးတစ်ကောင်ရှိတယ်အဲ့ဒီကာရက်တာလေးအကြောင်းအမြဲဆွဲလေးစားတာရှိတယ်အဲ့လိုပတ်ဝန်းကျင်ကပေးလာတဲ့အဲ့လိုကောင်းချင်းဆိုးချင်းမဖြစ်ဖြစ်ဥမာရုံးမှာအဆင်မပြေဘူးအဆင်မပြေဘူးဆိုလို့ရှိရင်အဆင်ပြေတဲ့အကြောင်းဆွဲတယ်အဆင်ပြေရဆိုအဆင်ပြေတဲ့အကြောင်းဆွဲပတ်ဝန်းကျင်ဆိုတာအကုန်ပါတယ်အဲ့လိုမိဘပါမယ်တငယ်ချင်းပေါင်းသင်းပါမယ်ပြီးရဲ့အဲ့လိုနိုင်ငံရေးပါမယ်ပြီးရင်လေဒီတော့လာနေရရုံးသွားရင်ဘက်ကောင်းမှာအဆင်ပြေဘူးအဆင်ပြေဘက်ကောင်းမှာအဆင်ပြေတဲ့ဒီခုကလေးအကြောင်းဆွဲအဲ့လိုမျိုးလေးကာရက်တာဖန်ပြီးထားပြီးတော့အဲ့ကောင်မလေးဖြစ်နေတဲ့ဟာကြီးအကုန်လုံးဆွဲအဲ့တော့ဟိုဒီကောင်မလေးကဥမာပြောရမယ်ဆိုရင်ဒီကောင်မလေးကဟိုလူတွေကိုပြန်ပြီးတော့ဘာဖြစ်နေပါလဲလို့သူမပြောဘူးဒါပေမဲ့လူတွေကပေးလာတဲ့အဲ့လိုစိတ်နှောက်ရက်တွေပြီးတော့ပျော်ရွှင်စရာတွေအဲ့လိုပေးလာတဲ့ခံစားချက်အကုန်ပေါင်းစုံဒီကောင်မလေးကနေစဉ်ဥမာနေစဉ်ဆွဲနေရပုံရှိရဲ့အဲ့လို series နဲ့ရှိရဲ့အဲ့လိုနေစဉ်ဆွဲနေရဲ့အဲ့ကောင်မလေးကအများကြီးပြောပြနေရဲ့ဒီလိုဖြစ်နေရဲ့ဒီလိုဖြစ်နေရဲ့သူစင်ပြေရဲ့သူစင်မပြေဘူးဆိုတဲ့အကြောင်းအဲ့လိုမျိုးကိုပုံခေါ်တဲ့ character တစ်ခုရှိရဲ့သူဆွဲအဲ့ဒါကညာတော့ဒီအဲ့ကလေးလေးကအများကြီးသူကအကောင်းမြင်တယ်သူကအကောင်းမြင်တယ်ဟိုနန်းပိတ်တယ်အကြောင်းကိုဆွဲမှာဆိုရှင်နန်းပိတ်ရယ်အဲ့တော့သူစိုးစိုးထားရတယ်သူအဲ့ရောသူတိတ်လွမ်းတာပဲအဲ့လိုဘက်ကောင်ကသူအဲ့လိုအတွေးနေတယ်အဲ့လိုမျိုးသူဘက်ကားစီးသွားတယ်သူအဲ့မျိုးသူအဲ့မျိုးဆွဲသူအဲ့မျိုးအဲ့မျိုးဖြစ်နေတယ်ဗောနော်အဲ့ဒီအကြောင်းကိုဆွဲအဲ့ဒါကကိုပုံဖော်ခြင်းဥရဲ့အမှုပညာဥကြောင်းမယ်ခုစီဒီမှာကျတော့သုံးခုပါပါတယ်အဲ့လို concept ပါမယ် attitude ပါမယ်ပြီးတော့ key ပါမယ်အစီအရောက်နောက်ဆုံးနေရာမှာထားရပါလူတိုင်းကလေ့ကျင့်ရင်ဖြစ်နိုင်တယ်ဆိုတော့ဒီလိုနောက်ဆုံးမှာထားအဲ concept ကအဓိက concept အတွေးခေါ်ပေါ့နော်အတွေးခေါ်အဓိကပေါ့အတွေးခေါ်ကဘာကြောင့်ဒီလိုလုပ်တယ်ဘာကြောင့်ဒီလိုဖြစ်တယ်ဆိုတဲ့ဟာကိုယ်မှာခံယူချက်ခံနိုင်မှာရှိရမယ်ပြီးရရင် အတူတူဆိုရှိရမယ်အဲဥပမာအခုနာမည်ကြီးနေတဲ့လမ်းကြောင်းပေါ်လိုက်ပြီးတော့နာမည်ကြီးအောင်လို့ဖြန့်လန်းနေလိုက်တာမျိုးဖြစ်ရအောင်ကိုကကိုလုပ်နေတဲ့ကိစ္စကိုကိုပုံမှန်လုပ်နေရမယ်ကိုပုံမှန်ဖြစ်နေတဲ့ဟာတစ်ခုကိုကိုပုံမှန်ပြောနိုင်ရမယ်ကိုကဘာလဲကိုကဘယ်ကလာလဲဘယ်တော့မှမမိပဲနဲ့ကိုကဒီအကြောင်းတွေကိုထပ်ခါထပ်ခါပြောနေရမယ်အဲ့လိုလူမျိုးတွေကကြိုက်တယ်အဲ့ကြောင့်ကအဲ့လိုမျိုးဖြစ်အောင်နေရပြီးတော့အဲစကေးကောင်းတဲ့လူတိုင်းကိုလည်းအဲ့လိုပေါ့နော်အရေးချင်းကောင်းတဲ့လူတိုင်းကိုလည်းမကြိုက်ဘူးအရေးချင်းကောင်းတယ်ဆိုတာအရေးချင်းဆိုတာပုံမှန်လေးချင်းဖြစ်နိုင်တယ်အဲ့တော့ဒါမဲ့လည်းတကယ်တမ်းအဲ့လိုရက်တည်ခြင်းနဲ့လူတယောက်နေနေဆိုလို့ရှိရင်ဆော်ဖီနဲ့ပဲဖြစ်ဖြစ်ဘဂျီနဲ့ပဲဖြစ်ဖြစ်ရက်တည်ခြင်းနဲ့လူတယောက်ဆိုလို့ရှိရင်တော့အဲ့သုံးမျိုးပါမှာပြည့်စုံမယ်လို့ထင်တယ်အဲဟိုဟာနေထိုင်မှုပုံစံကလည်းမှန်ရမယ်အတွေးခေါ်ကလည်းမှန်ရမယ်ကောင်းမှုတွေစမ်းသစ်ဖို့မလိုမှန်ရမယ်ပြီးတော့အဲအေဂျင့်နာကတော့ဒါကတော့အေဂျင့်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ပကြီးနဲ့ graffiti design အမျိုးသမီးအမှုပညာရှင်ကုကုရဲ့ယုံကြည်ရာကိုနားဆင်ခဲ့ရတာပါမမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းစာမားတွေကို VUE Internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင် VUE ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုသတင်းချင်းချုပ်ကိုကိုအောင်ကတလဲချင်ကြပေးပါဦးမယ
်အခြားသတင်းကထုတ်လွှင့်ခဲ့တဲ့နိုင်ငံတကာသတင်းတွေမှာတော့ဒီ American သမ္မတဘရိတ်ဥပမာနဲ့ကျူဘာသမ္မတရာဟူကက်စထရိုဟာကွန်ပျူတာဖွဲ့ရဲ့အလေးပြုမှုကိုဒီကျူဘာနိုင်ငံဟာဗာနာမြို့တော်မှာခံယူပြီးတော့အဲ့ဒီကွန်ပျူတာဖွဲ့ကိုစစ်ဆေးကြည့်ရှုခဲ့ပါတယ်။အဲ့ဒီနောက်သမ္မတဥပမာနဲ့အတူလိုက်ပါသွားတဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနောက်အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်အပါအဝင်အစ်မင့်အရာရှိတွေနဲ့သမ္မတဥပမာကဒီသမ္မတရာဟူကက်စထရိုကိုမိတ်ဆက်ပေးခဲ့တယ်လို့ကျူဘာအစ်မင့်အရာရှိတွေနဲ့လည်းအပြန်အလှန်နှုတ်ဆက်ခဲ့ပါတယ်။သုံးရကြာဒီခီးစဉ်အတွင်းဒီကနေ့ဒုတိယနေ့မနက်ပိုင်းမှာတော့ဟာဗာနာမှာရှိတဲ့တော်လိုင်းကြီးရင်မြင်ကလွတ်လပ်ရေးသူရဲကောင်ဟိုဆေးမာတီရဲ့အထိတ်မတ်အုတ်ဂူနေရာမှာသမ္မတဥပမာပန်းခွေချခဲ့ပါတယ်။နှစ်ပေါင်း60နီးပါးအတွင်းအမေရိကန်သမ္မတတယောက်အနေနဲ့ဒီကျူးဘားနိုင်ငံကိုပထမဦးဆုံးသွားရောက်လက်ပတ်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘရိတ်ဥပမာနဲ့ဒီကျူးဘားသမ္မတတို့တွေ့ဆုံရာမှာနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းလာဖို့နဲ့လူ့အခွင့်အရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့သုံးသပ်မှုတွေရှိပါတယ်။သမ္မတဥပမာရဲ့ဒီခီးစဉ်အတွင်းမှာဒီအစိုးရကျူဘာအစိုးရအဖွဲ့ဝင်တွေအပြင်လူရန်စာအလွှာအသီးသီးကပုံကိုယ်တွေစုံဦးတည်ထွင်သူတွေလူငယ်တွေလူမှုအဖွဲ့အစည်းတွေအပြင်ဒီအတိုက်ခံတွေနဲ့လည်းတွေ့ဆုံမယ်လို့အင်ဂျီရောကပြောကြားထားပါတယ်ခင်ဗျာစစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအတွင်းရုရှားသတင်းတောက်နှစ်ဦးကို2014ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးယူကရိန်းအမျိုးသမီး pilot တဦးကိုရုရှားရုံးကပြစ်ဒဏ်ချမှတ်ဖို့ရှိနေပါတယ်။ Nadia Savchenko ရဲ့အမှုနဲ့ပတ်သက်ပြီးဒါဟာနိုင်ငံရေးအရလုံးချမှုတစ်ခုအဖြစ်နိုင်ငံတကာကဖြစ်တင်ဝေဖန်ထားတာပါ။သူ့ပေါ်ဆွဲဆိုချက်နဲ့ပတ်သက်ပြီးတရားရုံးကဆုံးဖြတ်ချက်ချပြီးတဲ့နောက်မနေ့ကအင်္ဂါနေ့မှာထောင်ဒဏ်ချမှတ်ဖို့ရှိနေပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကြေညာခဲ့တာပါစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအချင်းညာကပေးပါပါဖြစ်ပါတယ်ချမခင်ပြူထွေးပါ VU American တန်ရဲ့ကြာတာရင်းညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိဆိုင်းတို့မီတာ24 30နဲ့ 25 နဲ့ 50 တို့ကနေအတန်လွှင့်ခဲ့တာပါသောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.